Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ Washington မြို့တော် VOA American အသံကနေ2014ခုနှစ် November 9ရက်တောက်ကြာနေညပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ line to meter 24 25နဲ့32တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာညချမ်းပါရှင်ကျမကသင်္ကီထိုက်ပါအမေရိကန်သမ္မတနဲ့လွှတ်တော်နှစ်ရက်ခေါင်းဆောင်တို့ဒီကနေ့တွေ့ဆုံလာမှာတော့ဥပဒေပြည့်ရေးအခွင့်အာဏာ IS Islamic အစွန်းရောက်တွေချေမှုန်းရေးဆွေးနွေးပွဲရှိနေပါတယ်နောက်တရုတ်နဲ့ဂျပန်တို့ကတော့နှစ်နိုင်ငံကြားခက်တန်းန်းဖြစ်နေတဲ့ဆက်ဆံရေးကိုခြေပြတ်နိုင်မဲ့ဆောင်ရွက်ချက်အဖြစ်နဲ့ဆွေးနွေးပွဲတွေအရှိန်မြှင့်လှုံ့ဆော်ဖို့သဘောတူလိုက်ကြပါပြီဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးပါမယ်ရှင်
ကောင်းပါပြီမတ်တင်ကြီးရေသတင်းစီစဉ်အပြီးမှာတော့မြန်မာနဲ့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်မှာပါအလွတ်သတင်းတောက်ကိုပါကြီးရဲ့ရုပ်အလောင်းကိုဒီကနေ့ရေဝေးတုတ်တံမှာဂူသွင်းတချို့လိုက်ပါပြီ
ဒီလိုခကြီးကိုကျွန်မနဲ့အတူလိုက်ဒီလောင်းအမှန်တရားပေါ်ဖို့ဒီလောင်းလိုက်ပေါ်ပြီးကြတဲ့တတိရောကျွန်မတကယ်မလေးစားပဲမနေနိုင်နောက်မီဒီယာတွေတစ်ယောက်ဝါလန်းကိုကမာရီချမ်း
ဇနီးဖြစ်သူမတ်တန်နာ VOE ကိုပြောပြသွားတာပါအကြောင်းဆုံးကိုတော့သတင်းအစီအစဉ်အပြီးမှာနားဆင်ရမှာပါရှင်မြန်မာနိုင်ငံအရှိတောင်ပိုင်းဒေသမှာလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့လည်း TBC ရဲ့အစီရင်ခံစာမှာဘာတွေပါတယ်လဲဆိုတာကိုလည်းပြောပြမှာပါဒါအပြင်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့အမျိုးသမီးကဏ္ဍသိပ္ပံနဲ့နည်းပညာနဲ့ဒီ American စစ်မှုဒဏ်ဟောင်းများနေ့အကြောင်းကိုပြောပြမယ်သုတဆုံးလင်း American တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကီထိုင်းနဲ့ကိုညံဝင်းအောင်တို့ကပြောပြမှာပါရှင်
American သမ္မတဘရက်ဥပမာကဒီကနေ့လွှတ်တော်ခေါင်းဆောင်တွေနဲ့ဆွေးနွေးတဲ့အချိန်မှာဥပဒေပြည့်ရေးအခွင့်အာဏာနဲ့ IS Islamic အစွန်းရောက်တွေကိုဒီထက်တိုးပြီးချေမှုန်းဖို့ဒေါ်လာတန်းထောင်ပေါင်းများစွာတောင်းခံလိုက်မယ်လို့ခန့်မှန်းရပါတယ်။ Iran နဲ့ Syria နိုင်ငံတွင်းကအစွန်းရောက်စစ်သွေးကြောအုပ်စုကိုတိုက်ခိုက်ဖို့အတွက်စစ်တပ်ဖွဲ့တွေအတီးပြုတ်ပေးဖို့လွှတ်တော်မှာမဲခွဲဖို့အတွက်ဥပဒေပြည့်လွှတ်တော်အမှတ်တွေကိုပြောဆိုလိုက်မယ်လို့အခုအခါမှာလွှတ်တော်နှစ်ရက်စလုံးရဲ့အတိုက်အခံတွေနဲ့ရင်ဆိုင်နေရတဲ့သမ္မတဥပမာကဒီသတင်းပတ်အစောပိုင်းပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါအထက်လွှတ်တော်ရောအောက်လွှတ်တော်မှာပါ Republican တွေထိန်းချုပ်လိုက်တဲ့လွှတ်တော်ကြားကာလရွေးကောက်ပွဲတွေအပြီးရက်ပိုင်းအကြာမှာအခုသမ္မတနဲ့လွှတ်တော်ခေါင်းဆောင်တွေရဲ့ဆွေးနွေးပွဲဖြစ်လာခဲ့တာပါစက်တင်ဘာလအတွင်းကတော့အချမ်းဖက်သမားတွေကိုချေမှုန်းရေးသမ္မတ Obama ရဲ့ပထမဆုံးကြေညာချက်မှာတော့လွန်ခဲ့တဲ့ဆယ်စုနှစ်တစ်ခုကျော်က American တို့ Al-Qaeda အချမ်းဖက်သမားတွေတိုက်ခိုက်မှုကိုတုံ့ပြန်မှုလွှတ်တော်ကခွင့်ပြုပေးခဲ့တာကိုတိုက်ရိုက်ကူကပြောဆိုခဲ့ပါတယ်ဒါ့အပြင်သမ္မတ Obama ကအရင်တုန်းကထက်သူ့ကိုစစ်ရေးဆိုင်ရာအခွင့်အာဏာရှိတဲ့အခွင့်အာဏာမျိုးရှိရေးလှုပ်ဆောင်ရမယ့်အချိန်ဖြစ်တယ်လို့လည်းသမ္မတ Obama ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ် American စစ်တပ်အနေနဲ့အင်ဖြူတော်ကရောလွှတ်တော်ရဲ့ထောက်ခံမှုကိုပါလိုအပ်တယ်လို့သမ္မတအိုဘားမားကပြောပါတယ် IS Islamic စစ်သွေးကြော်တွေကိုချေမှုန်းရေးအတွက်သမ္မတအိုဘားမားကနောက်ထပ်ဒေါ်လာ 3.2 ဘီလီယံတောင်းခံလိုက်မယ်လို့လွှတ်တော်အမတ်တွေနဲ့တွေ့ဆုံပွဲမှာတောင်းဆိုလိုက်မယ်လို့ကာကွယ်ဆိုင်ရာအရာရှိတွေကိုကိုကပြည်သတင်းတွေကလည်းဖော်ပြနေကြပါတယ်ရှင
် IS Islamic စစ်သွေးကြော်အဖွဲ့ချေမှုန်းရေးနဲ့ပတ်သက်လို့အီရန်ဘာသာရေးခေါင်းဆောင်အယာတိုလာခါမေနီထံကို American သမ္မတအိုဘားမားကစာရစောင်ပေးပို့ခဲ့တယ်ဆိုတဲ့သတင်းကိုသမ္မတအင်ဖြူတော်ကအတည်ပြုခြင်းငြင်းဆန်ခြင်းမလုပ်သေးပါဘူးသမရနဲ့ဘေကဘခေါင်းဆောင်တူဦးနဲ့မဆိုပုဂ္ဂိုလ်ရေးစာပေးစာယူကိစ္စတွေကိုပြောခွင့်သူ့မှာမရှိဘူးလို့အင်ဗျူရောပြောခွင့်ရဂျော့ချ်အာနက်စ်ကကြာသပတေးနေ့မှာပြောပါတယ်အမေရိကန်အစိုးရအနေနဲ့အီရန်ရဲ့နျူကလ িয়ার အရေးအပြင်အခြားကိစ္စရပ်တွေဆွေးနွေးတာရှိတဲ့အကြောင်းသူကဆိုပါတယ် IS အဖွဲ့ပေါ်အမေရိကန်နဲ့မဟာမိတ်တပ်ဖွဲ့တွေကလက်ရှိထိုးစစ်ဆင်နေတာနဲ့ပတ်သက်လို့အီရန်ခေါင်းဆောင်တွေနဲ့အလို့သဘောတည်းတန်းတွေ့ဆုံဆွေးနွေးတာနှစ်ကြိမ်ထက်မနည်းရှိကြောင်းနဲ့ဒီလိုထိုးစစ်ဆင်မှုတွေမှာအီရန်နဲ့စီးရီးယားရောထောက်လန်းရေးလုပ်ငန်းတွေမှာပါအမေရိကန်ကပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့မစ္စတာအာနက်စ်ကပြောပါတယ်
အီရတ်စစ်ပြန်စစ်မှုဒဏ်ဟောင်း600ကျော်တို့ကသူတို့ဟာ2003ခုနှစ်ကတည်းကဓာတုလက်နဲ့ဓာငွေတွေနဲ့ထိတွေ့ခဲ့ရပေမဲ့အမေရိကန်ပင်တဂွန်စစ်ဌာနချုပ်ဘက်ကအရေးယူလုပ်ဆောင်တာမရှိဘူးလို့ပြောဆိုလိုက်တာကို New York Times သတင်းစာကြီးကဖော်ပြလိုက်ပါတယ်။အီရတ်နိုင်ငံတွင်တာဝန်ထမ်းဆောင်အပြီးတပ်သားတွေဖြည့်ဆွက်ရတဲ့မေးခွန်းလွှာတွေကိုဌာနတွင်ပြန်လည်သုံးသပ်ချိန်မှာဒီကိစ္စကိုကာကွယ်ရေးဝန်ကြီးချချေခဲ့တွေ့ရှိခဲ့တာလို့ New York Times သတင်းစာကြီးကကြားသားပရင်းနေ့မှာဖော်ပြလိုက်တာဖြစ်ပါတယ်။စစ်မှုဒဏ်ဟောင်း629ယောက်တို့ဟာအီရတ်နိုင်ငံမှာဓာတုလက်နက်ဓာငွေတွေနဲ့ထိတွေ့ခဲ့ရတာဖြစ်တယ်လို့သတင်းကဆိုပါတယ်။ဒါအပြင်နိုင်ငံခြားတပ်သားတွေ၊ကွန်ထရက်တာတွေ၊အီရတ်စစ်သည်တော်တွေနဲ့အရက်သားတွေဟာလည်းဓာတုလက်နက်ဓာငွေနဲ့ထိတွေ့ခဲ့ရနိုင်တယ်လို့ New York Times သတင်းစာကြီးကရေးထားပါတယ်။ဒ ီကိစ္စနဲ့ပတ်သက်ပြီးအစီရင်ခံတင်ပြချက်အများအပြားကိုအတိအမှတ်ပြုဖို့နောက်တက်ရောက်မှုရှိတဲ့စစ်သည်တော်တွေကိုထိရောက်တဲ့စေကူတာမှုပေးရေးကမ်းလှမ်းဖို့ပင်တဂွန်ဘက်ကပြက်ကွက်ခဲ့တယ်လို့သတင်းစာကြီးကထောက်ပြလိုက်ပါတယ်။အမေရိကန်စစ်ဌာနချုပ်ပင်တဂွန်အနေနဲ့ဘာကြောင့်အခုလိုပြက်ကွက်ခဲ့ရလဲဆိုတာကိုရှင်းရှင်းလင်းလင်းမရှိသေးပေမဲ့လို့လဲဓာတုတန်းခွင့်နဲ့ထိတွေ့ခဲ့ရတယ်ဆိုပြီးတော့အကြောင်းကြားလာသူတွေကိုတော့ဆက်သွယ်သွားမယ်လို့ပြောဆိုပါရရှင
်။2011ခုနှစ်တုန်းကပါကစ္စတန်နိုင်ငံမှာပေါ်အောင်နေသူအယ်ခိုင်ဒါအကြမ်းဖက်ခေါင်းဆောင်အိုစမာဘင်လာဒင်ကိုနေအိမ်ချန်ဝင်းတဲ့စီးနင်းဝင်ရောက်ပြစ်ခတ်ခဲ့သူဟာသူဖြစ်ကြောင်းအမေရိကန်ရည်တပ်ကွန်မန်ဒိုစစ်ပြန်တူဖြစ်သူရောဘတ်အိုနေကထုတ်ဖော်ပြောဆိုလိုက်ပါတယ်။ဘင်လာဒင်ကိုအဘော့တာဘက်မြို့ချန်ဝင်းနေအိမ်တွေကသူ့အိမ်ရာရှိမှာပဲတနက်နဲ့၃ချက်ပြစ်တက်ခဲ့ကြောင်းအိုနေကအမေရိကန်သတင်းဌာနတွေကိုပြောပါတယ်။ဘင်လာဒင်အိမ်ခန်းထဲအရင်ရောက်နေခဲ့တဲ့ရေတပ်အထူးကွန်မန်ဒိုအုပ်စုကပထမတစ်ချက်ပြစ်ခဲ့ပေမဲ့လွဲသွားခဲ့ပြီးတဲ့နောက်အိုနေကသူ့ရဲ့ညာကြည့်မျက်မှန်ကနေဘင်လာဒင်ကိုတွေ့ပြီးထပ်မံပြစ်ခတ်ခဲ့တာဖြစ်ပါတယ်။အိုနေဟာသူ့ရဲ့နာမည်ကို၃နှစ်ကျော်လျှို့ဝှက်ထားခဲ့ရပါတယ်။ဒီတော့တွင်ရေတပ်အထူးကွန်မန်ဒိုတပ်မှုတစ်ဦးကတော့ကွန်မန်ဒိုတွေအနေနဲ့သူတို့ရဲ့အလုပ်သဘာဝကိုထုတ်ဖော်မပြောရဘူးဆိုတဲ့တာဝန်ဝတ္တရားရှိတယ်လို့သတိပေးလိုက်ပါတယ်။ကြော်ကြားလိုမှုအတွက်ပဲဖြစ်စေငွေကြေးတစုံတရာရယူလိုမှုအတွက်ပဲဖြစ်စေအလုပ်သဘာဝတွေကိုထုတ်မပြောရဘူးလို့တားမြစ်ထားပါတယ်။ဘင်လာဒင်ကိုဝင်ရောက်ပြစ်ခတ်မှုမှာအိုနင်းနဲ့အတူပါဝင်ခဲ့တဲ့အခြားကွန်မန်ဒိုတူဖြစ်သူမတ်ပစ်ဆွန်နဲ့ကလည်းဒီစစ်စင်ရင်နဲ့ပတ်သက်ပြီးစာအုပ်တအုပ်ရေးသားထုတ်ဝေခဲ့ပါတယ်။
ဒီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလိုင်းမီတာ190 kHz 1505လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ဝေကနေတောက်ကြံနေညပိုင်းသတင်းတွေကိုဆက်ပြီးတော့ကြီးညာပေးနေပါရရှင်။တရုတ်နဲ့ဂျပန်တို့ကြားမှာဆွေးနွေးပွဲတွေတိုးပြီးကျင်းပဖို့နှစ်နိုင်ငံသဘောတူလိုက်ကြပါပြီ။ဒီသဘောတူညီချက်ဟာဆိုရင်ကမ္ဘာဒုတိယနဲ့တတိယစီးပွားရေးအကြီးဆုံးနိုင်ငံကြီးနှစ်ခုအကြားကာလရှည်အေးခဲနေတဲ့ဆက်ဆံရေးကိုဖောက်ထွက်နိုင်မဲ့ဆောင်ရွက်ချက်လည်းဖြစ်ပါတယ်။နှစ်ဖက်တို့အနေနဲ့နိုင်ငံရေးတန်တမာရေးနဲ့လုံခြုံရေးဆိုင်ရာဆွေးနွေးမှုတွေကိုတဖြည်းဖြည်းချင်းပြန်ဆပြီးရင်းချက်တဲ့နိုင်ငံရေးယုံကြည်မှုကိုတည်ဆောက်နိုင်ဖို့အတွက်လှုံ့ဆော်ဖို့နှစ်ဖက်တို့သဘောတူခဲ့ကြတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကတောက်ကြနေမှာပြောပါရယ်ဆွေးနွေးပွဲတွေကိုဘယ်အချိန်မှာကျင်းပမယ်ဆိုတာနဲ့နှစ်နိုင်ငံဘက်ကဘယ်အဆင့်ရှိပုံကိုယ်တွေဆွေးနွေးကြမလဲဆိုတာကိုတော့တရုတ်ဘက်ကမပြောပါဘူးတရုတ်ထိတ်တန်းတမန်ရန်ကြီးချီနဲ့ဂျပန်အမျိုးသားလုံခြုံရေးအကြံပေးရှိုတာရိုရာချီရိုတရုတ်နိုင်ငံဘေကျင်းမြို့တော်မှာဒီကနေ့တွေ့ဆုံဆွေးနွေးမှုအတွင်းအခုလိုသဘောတူခဲ့ကြတာဖြစ်ပါတယ်။အရှေ့တရုတ်ပင်လယ်ပြင်အတွင်းကနှစ်နိုင်ငံအငင်းပွားနေတဲ့ကျွန်းတွေမှာနှစ်နိုင်ငံရက်တီချက်မတူတာတွေရှိနေတယ်ဆိုတာကိုနှစ်ဖက်စလုံးကအသိအမှတ်ပြုပြီးတင်းမာမှုတွေရောကြစေဖို့အတွက်ပရိပခစီမံခန့်ခွဲရေးရန်တရားတရက်ထူထောင်ဖို့ကိုလည်းသဘောတူခဲ့ကြပါတယ်။ဒါပေမဲ့လည်းနောက်သတင်းပတ်ဘေကျင်းမှာကျင်းပမယ့်အာရှပစိဖိတ်ပူးပေါင်းဆောင်ရွက်ရေးညီလာခံမှာတရုတ်သမ္မတနဲ့ဂျပန်ဝန်ကြီးချုပ်တို့တွေ့ဆုံကြမယ်လို့အများကထင်ကြေးပြီးပြောဆိုနေကြတာတွေကိုတော့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကမှတ်ချက်တစုံတရာမပေးခဲ့ပါဘူး
။2011ခုနှစ်တုန်းကဆူနာမီငလျင်လှိုင်းဒဏ်ခံခဲ့ရတဲ့ဂျပန်နိုင်ငံဖူကူရှိမားနျူကလ িয়ার ဆက်ရုံကိုပြန်လည်စတင်လည်ပတ်နိုင်ဖို့ဒေသခံအုပ်ချုပ်ရေးအဖွဲ့ကနောက်ဆုံးအတည်ပြုချက်ပေးလိုက်ပါတယ်။ဆက်ရုံချောမွေ့စွာလည်ပတ်နိုင်မဲ့လုံခြုံရေးဆိုင်ရာစစ်ဆေးချက်တွေပြီးရင်တော့မကြာခင်မှာပဲဆန်တိုင်းခရိုင်ကနျူကလ িয়ার ဆက်ရုံနှစ်ခုကိုလာမဲ့2015ထဲမှာစတင်လည်ပတ်ဖို့မျှော်လင့်ထားကြောင်းကာဂိုရှိမားခရိုင်အုပ်ချုပ်ရေးမှူးယူချီရိုအီတိုကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒေသခံတွေစိုးရိမ်နေတာကြောင့်2013ခုနှစ်စက်တင်ဘာလတည်းနျူကလ িয়ার ဆက်ရုံ48ခုကိုပိတ်ပစ်ခဲ့ရာကအခုလိုဆန်တိုင်းကနျူကလ িয়ার ဆက်ရုံတွေပြန်ဖွင့်တာဟာဒါပထမအဦးဆုံးဖြစ်မှာပါ။
မော်မျိုးသားပါတီရဲ့နာယကရခင်မော်မျိုးသားဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဟောင်းဖြစ်တဲ့အသက်68နှစ်အရွယ်ရှိတဲ့နိုင်ထွန်းသိန်းဟာဒီကနေ့ညနေပိုင်း6နာရီခွဲအချိန်ရန်ကုန်မြို့မှာရှိတင်ကန်းကျွန်းမြို့နယ်နေအိမ်မှာလူကြီးယောဂနဲ့ကွယ်လွန်သွားခဲ့ပါပြီ။နိုင်ထွန်းသိန်းဟာ1990ပြည့်နှစ်ရွေးကောက်ပွဲမှာကိုယ်စားလှယ်ဖြစ်ရွေးချယ်ခြင်းခံခဲ့ရပြီး1992ခုနှစ်မှာစစ်အစိုးရကနေတရားဝင်ပါတီဖြတ်သိမ်းခြင်းခံရပြီးနောက်ထောင်သွင်းအကျဉ်းချခြင်းခံရပါတယ်။နိုင်ထွန်းသိန်းဟာ UN ခေါ်ညီညွတ်သောတိုင်းရင်းသားလူမျိုးများအဖွဲ့မှလည်းနာယကအဖြစ်ဆောင်ရွက်ခဲ့ပါတယ်။ နိုင်ထွန်းသိမ့်ဟာထင်ရှားတဲ့မွန်တမိုင်းသူတေတီပညာရှင်တဦးဖြစ်တယ်လို့စာအုပ်စာရန်ပေါင်းများစွာကိုရေးသားပြုစုခဲ့သူတဦးလည်းဖြစ်ပါတယ်။နိုဝင်ဘာလ9ရက်နေ့မှာတော့နိုင်ထွန်းသိမ့်ရဲ့ရုပ်အလောင်းကိုတကြိုမှဖြစ်ပါတယ်ရှင်
။မက္ကဆီကိုနိုင်ငံရဲ့ဒေါ်လာတန်းထောင်ပေါင်းများစွာတန်ဖိုးရှိတဲ့ပထမဦးဆုံးမြန်နှုံးမြင့်ခရီးစဉ်တင်ယထာတိဆောက်ရေးစီမံကိန်းလှုပ်ဆောင်မှုတရုတ်လုပ်ငန်းရှင်အဖွဲ့တစ်ခုနဲ့သဘောတူထားတာကိုမက္ကဆီကိုဘက်ကပြန်လည်ရုပ်သိမ်းသွားပါတယ်။ယထာတိဆောက်ရေးစီမံကိန်းလေလံတင်တဲ့လုပ်ငန်းစဉ်ကိုဥပဒေပြုအမတ်တွေကတိုင်ကြားခဲ့ပြီးတဲ့နောက်မနေ့ကြာသပတေးနေ့ကတရုတ်ယထာလန်တိဆောက်ရေးကော်ပိုရေးရှင်းနဲ့သဘောတူထားတဲ့ဒေါ်လာ 3.4 ဘီလီယံတန်ဖိုးရှိတဲ့သဘောတူညီချက်ကိုမက္ကဆီကိုဘက်ကပြန်လည်ရုပ်သိမ်းခဲ့တာပါ။ China Railway Corporation တခုပဲဒီလီလံပွဲကိုလေလံတင်ခဲ့တာဖြစ်ပါတယ်။ယထာတိဆောက်ရေးအတွက်ပြန်ပြီးလေလံတင်မယ်လို့မက္ကဆီကိုသေယူပို့ဆောင်ရေးဝန်ကြီးဌာနကပြောပါတယ်။ပင်ဒီလေဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးတရုတ်လူနဲ့စီးပွားရေးဆက်ဆံမှုခိုင်မာဖို့အားထုတ်ဖို့သွားမဲ့မက္ကဆီကိုသမ္မတရဲ့တရုတ်နိုင်ငံခီးစဉ်မတန်ခင်ရပ်ပိုင်းလိုမှာအခုလိုဖြစ်လိုက်တာဟာကတိကောက်ဖြစ်စရာကိစ္စတခုလို့ဆိုပါတယ်မြို့တော်မက္ကဆီကိုစီးတီးနဲ့အလဲပိုင်းမြို့ကော်ရက်တာရိုဂျာပြည်ဆွဲမဲ့မိုင်းနီယာနီးပါးရှိတဲ့ယထာလန်တိဆောက်ရေးစီမံကိန်းကိုမက္ကဆီကိုတည်ယူပို့ဆောင်ရေးဝန်ကြီးဌာနကတင်းလာနေကကြေညာခဲ့တာဖြစ်ပါတယ်
ပါကစ္စတန်နိုင်ငံကိုအရက်ဖက်ဆိုင်ရာအထောက်အကူတွေပေးရင်းနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံခြားရေးဌာနကိုပြီးခဲ့တဲ့လအထိအကြံပေးလုပ်နေတဲ့အရင်အမေရိကန်တန်တမာဟောင်းတဦးကိုအမေရိကန်အာဏာပိုင်တို့စုံစမ်းစစ်ဆေးနေပါတယ်။ Robin Ruff ရဲ့ဝါရှင်တန်ကအိမ်ကိုပြီးခဲ့တဲ့လကအာဏာပိုင်တွေရှာဖွေခဲ့တယ်လို့ Washington Post သတင်းစာကြီးကကြာသပတေးနေ့မှာပထမဆုံးဖော်ပြလိုက်တာပါ။သတင်းစာမှာဖော်ပြချက်အရကတော့အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဌာန FBI ကအသက်69နှစ်အရွယ်တန်တမန်ကိုတံပြန်ထောက်လှမ်းရေးကိစ္စစုံစမ်းစစ်ဆေးနေတယ်လို့ဆိုပါတယ်ရှင
်။ကောက်ချန်နေညာချန်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်းနဲ့ကိုညာဝင်းအောင်တို့ကပြောပြသွားတာပါရှင်။မကြာခင်မှာတော့ကင်းပြည်နယ်တွင်းကဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေအရေးတကြီးလိုအပ်နေတယ်ဆိုတဲ့အစင်ခန်းစာအကြောင်းကြားမှာပါ။အခုတော့အမေရိကန်သမ္မတအိုဘားမားရဲ့သတင်းလွှာတစ်ပုဒ်ကိုပြောပြမှာပါရှင်။ကြည်ရင်းကလွတ်တော်ရွေးကောက်ပွဲတွေအတွင်းဒီမိုကရက်တစ်ပါတီအရှုံးအနေနဲ့ရင်ဆိုင်ခဲ့ရပြီးလာမယ့်တနင်္ဂနွေနေ့မှာပဲသမ္မတအိုဘားမားဟာတရုတ်မြန်မာနဲ့အော်စတြေးလျခီးစဉ်တွေကိုစတင်တော့မှာပါ။ဒေတာရင်းရင်ဆိုင်နေရတဲ့ပြဿနာတွေဖြစ်တဲ့တရုတ်နိုင်ငံအင်အားတိုးချက်ပြီးတော့ရန်လိုနေတဲ့ကိစ္စအမေရိကန်ရဲ့အာရှဒေသတွင်းစစ်အင်အားချထားမှုအခြေအနေစတာတွေကိုရင်ဆိုင်ဖြည့်ရှင်းသွားမှာပါဒေသတွင်းမဟာမိတ်တွေကြားတိုးပွားလာနေတဲ့တန်တရားတွေကိုလည်းစ조사ဖြေပြပေးရမှာဖြစ်ပါတယ် VOA အင်ဖြူတော်သတင်းတော်လူးဝစ်ရာမရီစ်ရဲ့သတင်းကိုဦးတန်းလွင်ထွန်းကပြောပြမှာပါရှင
်သမ္မတအိုဘားမားရဲ့ခီးစဉ်ဟာအချိန်ကောင်းတော့မဟုတ်ပါဘူးပြည်တွင်းရွေးကောက်ပွဲတွေမှာလောလောလတ်လတ်အရှုံးနဲ့ရင်ဆိုင်ခဲ့ရတဲ့အချိန်တရုတ်နိုင်ငံကလည်းစီးပွားရေးတွေအလျင်အမြန်ဖွံ့ဖြိုးနေပြီးအာရှပစိဖိတ်ဒေသထဲမှာစစ်ရေးအရာပါစွမ်းအားတွေတောင့်တင်းလာပြီးနောက်ထပ်စိန်ခေါ်မှုတွေလှုပ်လာနိုင်တဲ့အခြေအနေလည်းဖြစ်နေပါတယ်။ပြီးခင်မှာလုံးမဲ့ APEC လို့ခေါ်တဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်ရေးညီလာခံကိုမတွားခင်ရပ်ပိုင်းအလိုမှာသမ္မတအိုဘားမားကသူ့ရဲ့အာရှခရီးစဉ်အဓိကရည်မှန်းချက်ကတော့အမေရိကန်ပြည်ပပုတ်ကုံတွေကိုတိုးမြှင့်ပြီးပြည်တွင်းမှာအလုပ်အကိုင်ခွင့်လန်းတွေပုံမဖန်တီးနိုင်ရည်ဖြစ်တယ်လို့ဆိုပါတ
ယ်။အမေရိကန်ပုတ်ကုံတွေပုံမတိုးမြှင့်ဖို့ဈေးကွက်အသစ်တွေရှာဖွေပြီးအမေရိကန်ထုတ်ပစ္စည်းတွေကမ္ဘာကိုပို့ပြီးတင်ပို့ရောင်းချနိုင်ဖို့စားရတွေအားလုံးကိုကျွန်တော်တို့လှုပ်သွားကြရမှာပါ။ဒါကိုအခုအာရှခရီးစဉ်အတွင်းအဓိကထားလုပ်ကင်သွားမှာလည်းဖြစ်ပါတယ
်။ဒါပေမဲ့လည်းတရုတ်နိုင်ငံနဲ့ဆက်ဆံရေးမှာတော့ဒီလောက်မလွယ်ကူလာပါဘူး။ပီကင်းခီးစဉ်မစခင်မှာကိုပဲတရုတ်ပြည်တွင်သတင်းစာတစောင်ကအမေရိကန်လွှတ်တော်ရွေးကောက်ပွဲတွေမှာဒီမိုကရက်တစ်ပါတီအရှုံးကြီးရှုံးခဲ့တဲ့သမ္မတအိုဘားမားကိုအစွမ်းအစမရှိတဲ့ကြံ့ရည်ဖန်ရည်မရှိတဲ့သမ္မတဆိုပြီးချိုချိုပဲ့ပဲ့ရေးသားဝေဖန်ထားပါတယ်။တရုတ်နိုင်ငံဟာအရှိနဲ့တောင်တရုတ်ပင်လယ်ပြင်ဒေသတွေမှာစစ်ရေးနဲ့နယ်မြေတိုးချဲ့မှုတွေလုပ်နေရမှုသမ္မတအိုဘားမားအတွက်ဒေသရင်းလုံခြုံရေးရာကိစ္စတွေမှာခက်ခဲတဲ့ပြဿနာတရားဖြစ်နေပါတယ်။မနေ့တုန်းကတော့အမေရိကန်ကိုအလဲပတ်ရောက်ရှိခဲ့တဲ့တရုတ်သမ္မတရှီဂျင်ပင်နဲ့သူတွေ့ဆုံခဲ့ချိန်မှာအင်အားကြီးထွားနေတဲ့တရုတ်နိုင်ငံနဲ့အမေရိကန်ဆက်ဆံရေးပုံစံအစ်တတရလုံနေပြီဖြစ်ကြောင်းသဘောတူညီခဲ့ကြပါတယ်။ဒါကြောင့်အခုခေါင်းဆောင်နှုတ်နောက်ထပ်တွေ့ဆုံပွဲဟာဒီနှစ်အတွင်းအရေးအပါဆုံးဖြစ်နိုင်တယ်လို့သမ္မတအိုဘားမားရဲ့အမျိုးသားလုံခြုံရေးအကြံပေးအရာရှိဟောင်းတူဖြစ်တဲ့တွမ်ဒန်နီလွန်ကပြောပါတယ်။ In my judgment, it's the most important bilateral meeting the president will have this year. ဒါမှလည်းလက်ရှိဝယ်လ်စင်သုတေသနဌာနမှာလုပ်နေတဲ့အမေရိကန်တန်တမန်ဟောင်းရောဘတ်ဒါလီကတော့နှစ်ဖက်ဆွေးနွေးပွဲတွေမှာဟန်ဆောင်ပန်ဆောင်ယဉ်ကျေးပြူငါစွာစကားပြောဆိုတာတွေကနေလွဲပြီးဘာမှဖြစ်မလာနိုင်ဘူးလို့ဆိုပါတယ
် To date neither side is willing to specify
ဘလုံးနီယာတွေမှာဘလောက်အပြန်အလှန်ရှော့တင်းလုပ်နိုင်မယ်ဆိုတာတွေကိုနှစ်ဖက်စလုံးကအတိအကျမပြောနိုင်သေးပါဘူး ပစိဖိတ်သမုဒ္ဒရာရဲ့နောက်ဘက်ကဘလို့အနေထားကိုမကျေနပ်ဘူး။ဘာဖြစ်ချင်လဲဆိုတာကိုတရုတ်ဘက်ကထောက်မပြောတဲ့အပြင်ဘလို့ပုံစံနဲ့ဆိုအလုပ်ဖြစ်မယ်ဆိုတာကိုလည်းမသိနိုင်သေးပါဘူး
။တရုတ်နိုင်ငံခီးစဉ်ပြီးရင်သမ္မတအိုဘားမားဟာအာဆီယံထိပ်သီးဆွေးနွေးပွဲနဲ့အာဆီယံအမေရိကန်ဆွေးနွေးပွဲကိုဆက်ဖို့မြန်မာနိုင်ငံကိုသွားပါမယ်။မြန်မာအစိုးရခေါင်းဆောင်တွေအပြင်အရင်တစ်ခေါက်တုန်းကလိုပဲမြန်မာအတိုက်ခံခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်နဲ့လည်းတွေ့ဆုံဖို့ရှိပါတယ်။အရှေ့တောင်အာရှနိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့အခါသမ္မတအိုဘားမားအနေနဲ့အာရှဒေသတွင်အမေရိကန်ရဲ့စစ်ရေးရည်မှန်းချက်တွေပုံမှန်ထားရှိလာတဲ့အပေါ်မေးခွန်းတွေကိုဖြေကြားဖို့ရှိပါတယ်။အဲဒီနောက်မှာတော့ဩစတြေးလျနိုင်ငံ Brisbane မြို့မှာကျင်းပမဲ့ G20 ထိပ်သီးနိုင်ငံ20ဆွေးနွေးပွဲကိုတော်ရောက်ဖို့ရှိပြီးအာရှဒေသတွင်အမေရိကန်ရဲ့ဥဆောင်မှုအခမ်းအနားကိုတင်ပြဆွေးနွေးမှာဖြစ်ပါတယ်ခင်ဗျာ။
ဆိုရရှင်ခင်ဗျာမြန်မာနိုင်ငံမှာကျင်းပလာမယ့် 2015 ရွေးကောက်ပွဲဟာနိုင်ငံရေးဆွေးနွေးပွဲတွေဖြစ်မြောက်ဖို့အတွက်ကြော်လှော်ရမယ့်အဆင့်ဖြစ်တယ်လို့နိုင်ငံတော်သမ္မတဦးသိန်းစိန်ကပြောကြားသွားပါတယ်။ဆိုရင်ရွေးကောက်ပွဲမတိုင်ခင်နိုင်ငံရေးဆွေးနွေးပွဲမလုပ်နိုင်ဘူးဆိုတဲ့သဘောဆက်ရောက်နေပါတယ်။နိုင်ငံရေးဆွေးနွေးပွဲနဲ့ရွေးကောက်ပွဲဘယ်ဟာအရင်ဖြစ်တင်တယ်လဲဘယ်ဟာကိုအရင်ဦးစားပေးပြီးလုပ်တင်တယ်လဲဆိုတာအခုလာမယ့်စနေညတိုက်ရိုက်လေဆိုင်အစီအစဉ်မှာဆွေးနွေးကြအောင်ပါခင်ဗျာ။ပါဝင်ဆွေးနွေးလို့ရသောရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554 fax နံပါတ် 2323822552 ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်ဆွေးနွေးနိုင်သူတွေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလူတူရှင်းရေးသားပြောကြားပြီး MP3 အသံဖိုင်နဲ့ပြပို့နိုင်ကြပါတယ်။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်နော်။
အလုတ်တဲ့တောင်ကိုပါကြီးရဲ့ရုပ်အလောင်းကိုဒီနိုဝင်ဘာလ9ရက်နေ့မှာမော်လမြိုင်မြို့ကနေပြီးတော့တည်ဆောင်ခဲ့ပြီးတော့ညနေပိုင်းမှာပဲရန်ကုန်မြို့ကရေဝေးတုတ်တံမှာကူးသွင်းတကြိုခဲ့ပါတယ်။လုံခြုံရေးရတော့တင်းကျပ်ခဲ့တာတွေရှိပါတယ်။ဒါပေမဲ့လည်းအစိုးရစန့်ကျင်ရေးပိုစတာတွေကင်ထားတဲ့ဇာပနာပို့ဆောင်သူတွေကလည်းယာနဲ့ချီရှိခဲ့တာပါ။ VOA တင်းတောင်မအေးမာကတင်းပေးပို့ထားပါတယ်ရှင်။
စစ်တပ်ကပြစ်ခတ်မှုကြောင့်တေဆုံးသွားခဲ့ရတဲ့အလွတ်သတင်းတော့ကိုပါကြီးခေါ်ကိုအောင်ကျော်နိုင်ရဲ့အလောင်းကိုအတားဆီးတွေကြားကရန်ကုန်မြို့အရောက်နိုင်ရေးကူညီမှုအတင်းကကားတွေနဲ့တေဆောင်ခဲ့ပြီးရေဝေးတုတ်တံမှာအခမ်းအနားနဲ့ခူသွင်းတကြိုခဲ့တာပါ။ဇာပနအခမ်းအနားကိုရေဝေးတုတ်တံမှာပြုလုပ်ခဲ့ရမှာယာနဲ့ချီရှိတဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေတက်ရောက်ခဲ့ကြပြီးကိုပါကြီးတေဆုံးခဲ့မှုနဲ့ပတ်သက်လို့အမှုမှန်ပေါ်ပေါက်ရေးအတွက်စာတမ်းများကင်ဆောင်ထားကြပါတယ်။ဇနီးဖြစ်သူမတ်တန်နာကတော့အလောင်းတူးဖို့တေဆောင်ဖို့အခုနောက်ဆုံးဇာပနအထိအတားအဆီးတွေအခက်အခဲတွေကြားကလိုက်ပါကူညီသူတွေကိုကျေးဇူးတင်တဲ့အကြောင်းအခုလို့ပြောပါတယ်
။မုံမြသာပါတီအမွန်ဒေတာရှိတဲ့ဆရာတော်ကြီးတန်ဃာတော်ကြီးတွေမဝင်းစိန်ဆရာတော်လေးတွေတစ်ချိန်လုံးမြေတာပို့ပေးနေတာပေါ့နော်။နိုင်ငံ88မျိုးဆက်ကမြန်မာတို့မှမင်းမျိုးကိုငင်းလို့ကိုအောင်လက်ပို့ပေါ့နော်။တော်တော်လားကတော့ဒီမှာသူကတော့သူကျေးဇူးတင်ခိုက်တယ်ဆိုတော့မင်းပါသူကတော့ကျမမိခင်လို့ဖြစ်နေတာအဲ့လိုပဲဒါလို့လည်းအခုကျမတို့သွားတဲ့လမ်းတကယ်ကိုမထင်မှတ်လောက်အောင်အန်တီအများတာမထင်မှတ်လောက်အောင်ကျန်တန်းတာအလောင်းသွားဖို့ဆိုတော့မိုင်းနေရှိလို့လူတစ်ယောက်သွားလမ်းလေးကိုတစ်ယောက်စီရှောက်ရတယ်လက်တွဲပြီးတော့ပေါ့နော်ဒီလိုခကြီးကိုကျမနဲ့အတူလိုက်ပြီးဒီလောင်းအမှန်တရားပေါ်ဖို့ဒီလောင်းလိုက်ပေါ်ပြီးကြတယ်တတ်တည်ရတယ်ကျမတကယ်မလေးစားပဲမနေနိုင်နောက်မီဒီယာတွေတရုတ်ဘလန်းကိုကံကြီးထမ်းရောက်အောင်လိုက်တဲ့မိဒီယာတွေအဲ့ဒါလည်းကျွန်မတကယ်ကျေးဇူးတင်တယ်။နောက်ပြီးတော့ NLD ပါတီဝင်တွေပေါ့နော်။ဒေါက်ရှောက်ဝင်ပြီးနေဘကူတိုင်းရန်ကုန်တိုင်းအဝင်။နောက်အထူးကျေးဇူးတင်ထိုက်တာတော့နာဂူကကားလုံးကြုံကြီးလုံးဝမရက်ဖဲနဲ့ debate တဲ့ဘသူမှရောက်ကိုမစင်ရဘူးရက်တက်နေမရှိရဘူး။အဲ့လိုရောက်အောင်တည်ပေးတယ်ဆိုတော့ဒီတော့ကတကယ်ကျွန်မကဒီတော့ကျေးဇူးတင်တယ်။နောက်ပြီးတော့လုံးဝပြည်သူပြည်သူကြီးလမ်းလာမှုဆိုတာသိနေကြတယ်။လည်းနှုတ်ဆက်ကြချက်ပြီးတော့လည်းပြကြအားလုံးရဲ့မေတ္တာနဲ့ဒီရောက်အောင်ကျွန်မတည်နိုင်တာပါ
အလောင်းကိုနီးစက်ရမြို့နယ်မှာ24နာရီတွင်တကြိုဖို့အတွက်မော်လမြိုင်မြို့နယ်စီပင်တာယာကနိုဝင်ဘာလ6ရက်နေ့ကလာရောက်တားဆီးမှုတွေလုပ်ခဲ့ပေမဲ့မိသားစုနဲ့ကူညီဆောင်ရွက်ပေးတဲ့အဖွဲ့အစည်းတွေကလမ်းတစ်လျှောက်လုံခြုံရေးယူပြီးတည်ဆောင်ပေးခဲ့တာပါရဲအာဏာပိုင်တွေကတော့မော်လမြိုင်မြို့ကနေစထွက်ကြတဲ့ကအလောင်းပြန်တည်ဆောင်မှုမှာပါတဲ့ကားတွေကိုမှတ်တမ်းလုပ်ထားပြီးစစ်တပ်ကလည်းစောင့်ကြည့်မှုတွေလုပ်ခဲ့တယ်လို့ဆိုပါရယ်ရေဝေးတုတ်တံမှာလည်းလုံခြုံရေးများစောင့်ကြပ်ကြည့်ရှုတာတွေရှိနေပါတယ်ဘကိုးတိုင်းတွင်းမှာတော့တန်ငါတချို့တားဆီးမှုတွေလုပ်ခဲ့ပေမဲ့အလောင်းတည်ဆောင်မှုကိုတားဆီးမှုတွေမလုပ်နိုင်ခဲ့ဘူးဆိုပြီးမိသားစုကိုကူညီနေတဲ့ဒီမိုကရေစီနဲ့ငြိမ်းချမ်းရေးအမျိုးသမီးကွန်ရက်ကနှောင်းလာကပြောပါရယ်
အဘိုးတိုင်းဝင်မှာကျတော့ဒီခေါင်းကြီးသုံးပါးနေဒီရိုပါတယ်ဘာမှလည်းမဟုတ်ဘူးပေါ့နော်လာပြီးတော့နောက်ဆက်တဲ့သဘောလေးလာပါဘူးဒီမှာတော့ဒီမောင်မြိုင်မှာအလောင်းချုပ်မယ်ဆိုတဲ့ချိန်လေးကရဲရကန်းနံပါတ်လိုက်ရလာပြီးတော့မှအဲ့ကန်းနံပါတ်အတိုင်းကကျွန်တော်ယူတာကလမ်းမှာကျွန်တော်လမ်းကြောင်းကိုမြွနဲ့ချင်းပြီးသွားမှာပါတဲ့။ကျမ်းမလို့ကျွန်တော်ကန်းနံပါတ်ယူရလို့ပြောတယ်။မြွနဲ့လိုက်လည်းသူဒီလွယ်ဆက်ဆက်ပြီးတော့ယူသွားတယ်
။အလွတ်တဲ့င်းတော့ကိုပါကြီးတည်ဆုံမှုနဲ့ပတ်သက်လို့မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကလည်းစုံစမ်းစစ်ဆေးမှုတွေလုပ်နေပြီးပြစ်ခတ်မှုမှာပါဝင်တဲ့စစ်တပ်ကတာဝန်ရှိသူတွေကိုလည်းမေးမြန်းစစ်ဆေးနေဆဲဖြစ်တယ်လို့ဆိုပါတယ်။မှုကင်းဆရာဝန်တွေရဲ့ရင်ခွဲစမ်းသပ်ချက်အရာကတော့ကိုပါကြီးဟာတနတ်တန်ရာကြောင့်တည်ဆုံတယ်လို့အတည်ပြုခဲ့ပြီးတည်ဆုံတဲ့ကာလဟာ၃ဘတ်ခွဲနဲ့၄ဘတ်နီးပါးကြာမှတည်ဆုံခဲ့တာဖြစ်နိုင်တယ်လို့လည်းခန့်မှန်းပြောဆိုထားပါဗျ။မိသားစုကတော့နိုဝင်ဘာလ၉ရက်နေ့မှာကိုပါကြီးအတွက်လလည်ဆွန်ကြွေပြုလုပ်သွားမယ်လို့ပြောဆိုခဲ့ပါဗျရှင်
။ VOA သတင်းတောက်မတ်အေးပါရှင်။မြန်မာနိုင်ငံအရှိတောင်ပိုင်းဒေသတွေမှာတော့လက်နက်ကင်ပဋိပက္ခအကျိုးဆက်ကြောင့်ထိခိုက်နစ်နာနေတဲ့ပြည်သူတွေရဲ့လုံခြုံရေးကိုစိုးရိမ်နေရပြီးတော့အကာအကွယ်ပေးဖို့လိုအပ်နေတယ်လို့ TBC ခေါ်နယ်စပ်တလျှောက်ကဲဆဲစောင့်ရှောက်ရေးညွန်ပေါင်းကော်မတီကအစီရင်ခံစာထုတ်ပြန်လိုက်ပါတယ်။ဒီအကြောင်းအသေးစိတ်ကိုတော့ VOE ထိုင်းချေဆိုင်သတင်းတောက်နိုင်ကွန်းအိမ်ကပြောပြမှာပါရှင်။
လက်ရှိအချိန်မှာပိုင်းရင်သားလက်နက်ကင်အဖွဲ့တွေနဲ့နိုင်ငံတော်ဆွေရတို့ကြားမှာအပြစ်ခံရစရေးနဲ့ငင်းချမ်းရေးတည်ဆောက်မှုလုပ်ငန်းစဉ်တွေလှုပ်ဆောင်နေတဲ့အနေအထားမှာရှိနေပေမဲ့လည်းဒုက္ခသည်စခန်းနေလူတွေအနေနဲ့နေရရင်းကိုပြန်ဖို့စိုးရင်ကြောက်လန့်နေတယ်လို့ TBC နယ်စပ်တလျှောက်ကဲဆဲဆော့ရှောက်ရေးညွတ်ပေါင်းကော်မတီရဲ့ပြောရေးဆိုခွင့်ရှိသူမတ်နီလိုင်မြန်ကနေ VOA ကိုအခုလိုပြောပါတယ်
ခုဖြစ်နေတဲ့ငြင်းငြင်းရေးဆွေးနွေးပွဲရလည်းပဲဆက်မဆက်နိုင်ဘူးဖြစ်နေတဲ့အပေါ်မှာလည်းပဲကျွန်မနိုင်ငံရှိတော်မှာရှိရနေရဆုံးခေါ်ချက်ပြေးနေရတဲ့လူတွေနဲ့ဆက်ဆက်ပြုလုပ်နေရတော့သူတို့အနေနဲ့အများကြီးဆွေးနွေးကြည့်ရမှုကြီးရှိရပေါ့နော်ဒီဟာတွေမပြီးနိုင်သေးတဲ့အပေါ်မှာသူတို့အနေနဲ့စကားအကန့်ဆက်ဖြစ်နေဦးမယ်ပေါ့နော်
မြန်မာနိုင်ငံရှစ်တောင်ပိုင်းဒေသတွေမှာစစ်ပွဲတွေကြောင့်ထိခိုက်နစ်နာနေတဲ့ပြည်သူတွေကိုအကာအကွယ်ပေးရေးနဲ့လုံခြုံရေးအတွက်စိုးရိမ်ပူပန်နေတယ်လို့ TBC နယ်စပ်တလျှောက်ကဲဆဲဆော့ရှောက်ရေးညွတ်ပေါင်းအဖွဲ့ကနေ2014ခုနှစ်အတွက်အစီရင်ခံစာထုတ်ဝေခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်တလျှောက်မှာရှိတဲ့ဒုက္ခသည်စခန်းနေသူတွေအနေနဲ့အတန်အသင့်ပြောင်းလဲလာတဲ့မြန်မာနိုင်ငံရေးအခြေအနေတွေကြောင့်နေရရင်းကိုပြန်တဲ့သူတွေရှိနေပေမဲ့လည်းနေပါလွန်းတယ်လို့ TBC ရဲ့အလှူရှင်များဖွဲ့နဲ့ဆက်သွယ်ရေးဒါရိုက်တာ Mr. Duncan McOrder ကနေအခုလိုပြောပါတယ်။
I think we reported over 4,300 that returned from the camp to Myanmar during 2013 and over 200 that have returned
ကျွန်တော်တို့ပြုစုထားတဲ့စာရင်းအရ2013ခုနှစ်တုန်းကစခန်းထဲမှာရှိတဲ့ဒုက္ခသည်ပေါင်း 4,300 ကျော်မြန်မာပြည်ကိုပြန်သွားကြတယ်2014ခုနှစ်မှာတော့200ကျော်လောက်ပဲပြန်လာတွေ့ရတယ်ဒီပြန်သွားကြတဲ့ပမာဏနဲ့ဒုက္ခသည်စခန်းမှာရှိနေတဲ့ဒုက္ခသည်ဥယျာဉ် 32,000 ကျော်အရေအတွက်နဲ့နှိုင်းရှင်ကြည့်ရင်ပြောပါလောက်တဲ့ပမာဏတော့မဟုတ်ပါဘူးပြန်တဲ့နေရာမှာလဲမိသားစုလုံးချို့ပြန်တာမဟုတ်ဘူးမိသားစုတစုကတဦးစနှစ်ဦးစသာပြန်သွားတာတွေ့ရတယ်အဲ့လိုမြန်မာပြည်ပြန်ပြီးတော့ဒုက္ခသည်စခန်းကိုပြန်လာကြတဲ့လူတွေလည်းရှိတယ်ပေါ့
ဒုက္ခသည်တွေအနေနဲ့နေရရင်းကိုပြန်ဖို့စိုးရိမ်နေရတဲ့အခြေအနေကိုတော့ဂရင်ဒုက္ခသည်ကော်မတီတွဲဖက်သွင်းမှုအနော်ဘလူးမင်းနိုင်ဆိုင်ကအခုလိုပြောပါတယ
်လုံဆောင်မှုမရှိဘူးဆိုတာအဲ့နံပါတ်တက်ဖြစ်တာသူနေရာနဲ့ဒီမရှိဘဲနဲ့ယူအနီးနာရောယူအထဲမှာလို့ရှိနေတဲ့ဥစ္စာတစ်ချက်ရဲ့မြေမြုံမိုင်းရောမရှိကြဘူးကြည့်အဲ့သူရဲ့အဓိကသူဆိုရင်ဘူးပဲဒုတိယတစ်ချက်အရလဲနေကိစ္စပါနော်မြေယာထိုင်နေနေပါလေလူသားရေးဆန်တဲ့ထောက်ပံ့မှုဟာမရှိနေရဲ့အဲ့ဒီဥစ္စာရဲ့အမှတ်ကမရှိတဲ့တန်သူတို့တက်ပူကိုဆိုရင်မှုဖြစ်တာပါနော်ပြန်လို့ဆိုရင်
ဌာနေကိုစွန့်ခွာနေရတဲ့သူတွေအနေနဲ့ခိုင်မာတဲ့အပြစ်ခတ်ရစေးရေးကိုမျှော်လင့်နေကြတယ်လို့လဲနော်ဘလူးမင်းနိုင်ဆိုင်ကပြောပါတယ်လက်ရှိထိုင်းမြန်မာနယ်စပ်မှာရပ်တည်နေတဲ့ဒုက္ခသည်တွေအတွက်ရေရှည်မှာထောက်ပံ့အကူအညီပေးဖို့ခက်ခဲနေတယ်လို့လည်း TBC အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူမနီလာမြန်ကအခုလိုပြောပါတယ
်ဒီကိစ္စကတော့ကျမတို့ကလူအပ်တဲ့လူကိုပဲစိတ်ခါထောက်ပံ့မှုပေးခဲ့တယ် TBC အနေနဲ့ကလည်းအခုချိန်မှာထိုင်းနိုင်ငံဘက်ကလူရှင်တွေအနေနဲ့ထောက်ပံ့တဲ့အထောက်ပံ့မှုဆက်တောက်လာတဲ့အခါမှာအဲ့ဒီအတွက်ဒီတော်တော်လေးကျမတို့မှလည်းအခက်ခဲရှိနေတယ်ပေါ့နော်ရေရှည်သွားမယ်ဆိုရင်တော့ကျမတို့ပုံလုံးဆိုအခက်ခဲတွေရှိတယ်လေ
မြန်မာဆိုရနဲ့တိုင်းဒါလက်နက်ကန်ဖွဲ့တို့အကြားဖြစ်ပွားနေတဲ့လက်နက်ကန်ပြိပခအကျိုးဆက်တွေကြောင့်စစ်ဘေးရှောင်ဒုက္ခသည်တွေတိုးပွားလာတယ်လို့လည်းမနီလာမြန်ကပြောပါတယ်။ထိုင်းမြန်မာနယ်စပ်တလျှောက် TBC နယ်စပ်တလျှောက်ကဲဆဲဆော့ရှောက်ရေးညွတ်ပေါင်းကော်မတီကနေအကူအညီပေးနေတဲ့ဒုက္ခသည်စခန်းပေါင်း9ခုရှိပြီးတော့ဒုက္ခသည်ဥယျာဉ်32,000ကျော်ရှိနေပါတယ်ခင်ဗျာ
။ VOA သတင်းတောက်နိုင်ကွန်းအင်မရှင်အခုဒီ TBC ရဲ့အစီရင်ခံစာမှာဖော်ပြထားတဲ့အတိုင်းပေါ့နော်ဒီမြန်မာနိုင်ငံအရှိတောင်ပိုင်းဒေသမှာရှိတဲ့ကင်းပြည်နယ်ကဒုက္ခသည်တွေရဲ့အခြေအနေဟာဆိုရင်လေ လူသားချင်းစာနာမှုအကူအညီတွေအရေးတကြီးကိုလိုအပ်နေတယ်လို့ကရင်အရေးလှုပ်ရှားနေသူတွေက VOA ကိုပြောပါရယ်ကရင်ပြည်နယ်တွင်းမှာအခုလိုတိုက်ပွဲတွေပြန်ပြီးဖြစ်လာရတာဟာအစိုးရဘက်ကအကျိုးမြတ်ရှိစေမဲ့ဟက်ကြီးရေကာတာစီမံကိန်းအနီးစစ်တပ်စခန်းတွေချထားဖို့နယ်မြေရှင်းလင်းတာကြောင့်ဖြစ်တယ်လို့လည်းကရင်မြစ်ချောင်းစောက်ကြီးရေးအဖွဲ့ကပြောဆိုလိုက်ပါရယ်မဆုမွန်ကအသေးစိတ်ပြောပြမှာပါ
ကရင်ပြည်နယ်ကြိုင်မြော်လှိုင်းဘွဲ့မြန်ချင်းကိုမဲသောဒေသတွေဘက်မှမြန်မာစစ်တပ်နေကြားဆောင်တပ်နဲ့ကရင်လက်နက်ကင်တပ်ဖွဲ့တွေကြားပြီးခဲ့တဲ့အောက်တိုဘာလအတွင်းတကြော့ပြန်တိုက်ပွဲတွေပြန်ပြီးတော့မှပြင်းထန်လာတဲ့အတွက်ကရင်စစ်ပြေးဒုက္ခသည်2000ကျော်ဟာတောတောင်နေတဲ့ထွက်ပြေးတိမ်းရှောင်နေကြရပြီးတော့စားဝတ်နေရေးကျန်းမာရေးအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ကရင်လူခွင့်ရေးအဖွဲ့ကပြောဆိုလိုက်ပါတယ်လက်တလို့စည်ရေးပြိပခါတွေပြင်းထန်နေတဲ့ကရင်ပြည်နယ်တွင်းကဒုက္ခသည်တွေအိမ်ပြန်ဖို့စိုးရင်ကြောက်လန့်နေစေအနေထားကို Afraid to go home ဆိုအစီရင်ခံစာဒီကနေ့ထုတ်ပြန်ပြီးတော့ဒေတာတွေမှာတည်ငြိမ်အေးချမ်းမှုပေါ်ဆောင်နိုင်ရေးဒေတာကန်တွေလုံခြုံရေးအာမခံချက်ရှိဖို့တပ်ဆိုင်ရာတာဝန်ရှိတဲ့သူတွေဖြည့်ရှင်းပေးပါလို့ကရင် Reverse Watch အဖွဲ့ရဲ့တာဝန်ခံဦးစောတာဖိုးက VOA မြန်မာပိုင်းကိုပြောပါတယ
်ပြီးခဲ့တဲ့ဒီအောက်တိုဘာလတော့တိမပေါ့နော်အထူးသဖြင့်အဲ့မြန်ကြီးကိုဒေတာပေါ့နော်ကျွန်တော်မြန်ဒေတာရေကာကန်နဲ့ညီရေပေါ့ဟက်ချီရေကာတာညီတဝိုင်းမှာရှိတဲ့ဒေတာဖြစ်တယ်ခင်ဗျနောက်တစ်ခုကျတော့ဒီမဲ့တော်နဲ့ညာကြီးတို့ရဲ့အလံဆောင်မှရှိတဲ့အကျိုးကမှတိုက်ပွဲတွေဖြစ်တယ်ဒီလိုဖြစ်တဲ့အတွက်ကျွန်တော်တို့ဒီဒေတာမှာဆိုလို့ရှင်ဒုက္ခသည်တွေပေါင်း2000ကျော်ကျင်တော့မှာထွက်ပြေးတိမ်းရှောင်ရဲဆိုတဲ့အကြောင်းနဲ့ကျွန်တော်တို့သိသိနဲ့ဒီသက်ခံလူတွေပေါ်မှာလည်းသူခွင့်ချူဖောက်မှုတွေနေတာကိုလည်းကျွန်တော်သိသိချင်းအတွက်ကျွန်တော်တို့ထုတ်ပြန်ကြည့်ပါရခင်ဗျ
တိုက်ပွဲတွေအတွင်မှာဒေသခံရွာသားတွေဟာစစ်ဘေးတံကနေထွက်ပြေးတိမ်းရှောင်နေရချိန်မှာစွန့်ခွာခဲ့ရတဲ့ကျေးရွာတွေကအိမ်မွေးတိရစ္ဆာန်စားနပ်ရိက္ခာနဲ့ပစ္စည်းတွေကိုဖျက်ဆီးပစ်ခဲ့တာယူငင်သွားတာတွေလည်းရှိတယ်လို့ဦးစောတာဖိုးကပြောပါရယ
်တိုက်ပွဲဖြစ်တဲ့ရွာတွေမှာသူတို့ကဝင်လာပြီးတဲ့အခါမှာတိုက်ပွဲအနီးနားဝန်းကျင်ကကျေးရွာလူတွေဒီပေါ်တာပေါ့နော်သူတို့ခေါ်လာတယ်တိုက်ပွဲဖြစ်တဲ့တော်တွင်မှာကတော့ဒီမက်တဝေါ်တာရှောင်းမှာရှိတဲ့ရွာတွေကတော့တော်သေးကိုပဲထွက်ပြေးတိမ်းရှောင်ကြတယ်အဲ့ဘက်မှာကျတော့လူတစ်ထောင်ကျော်လောက်တော့သူတို့ထွက်ပြေးတိမ်းရှောင်ရတယ်ကျွန်တော်တို့သိရတယ်အဲဒါမဲ့သူတို့မှာကြတော့တိုက်ပွဲအချင်းတွေကိုကြည့်ပြတော့တစ်ခါကျတော့အိမ်ပြန်ပြေးလာတာရေခါလေးနဲ့ပြန်လာယူတာတော်ထဲမှာပြေးလိုက်အဲ့လိုတခြားရှိတယ်အချို့ဒီရတာနဲ့နီးတဲ့ဒီကန်ညီနောင်တို့အဲ့ဒီအနီးတဲ့ဝါးရဲ့ရွာတွေကြတော့ဒီညံကြီးကနဲ့တခြားသူတို့ရဲ့နီးဆက်တဲ့ဆွေမျိုးရွာတွေမှာတိုးထွက်ပြေးတာကျွန်တော်တွေ့ရတယ်ခင်ဗျစစ်တပ်ကနေပြီးတော့သူတို့ရဲ့ reason တွေပေါ့နော်ခွင့်ပြုခြင်းတောင်းခံခြင်းတွေရှိပနေသူရဲ့ reason တွေပဲတစ်ချက်စားတော့တာတွေရှိတယ်ပြီးတော့အချို့သူတို့အိမ်တွေမှာပေါ့နော်ဝင်ရောက်ပြီးမှဟိုကောင်းတဲ့ဝန်ဆောင်တဲ့ဒီအသုံးဆောင်ပစ္စည်းလေးတွေပေါ့အခုတည်းကအိုးတွေခွက်တရားစားလို့မျိုးကောင်းနေဆိုလို့ရှိရင်အဲ့လိုမျိုးယူသွားတာတွေလည်းသူဟိုကျွန်တော်တို့ပြောပြတယ်ခင်ဗျသူတို့ပြန်ကြည့်တဲ့အခါမှာအချို့သူတွေအိမ်မှာဘာမှမရှိတော့ဘူးအဲ့လိုမျိုးနေချာကိုလည်းကျွန်တော်တွေ့ရတယ်ခင်ဗျ
ဒါပြင်ကရင်ပြည်နယ်အတွင်းမှာအစိုးရကရေကာတာတိစောက်ဖို့စီမံကိန်းတွေဖော်ဆောင်နေချိန်အတွင်းဒေသတွင်းစည်ရေးတက်မှမှုတွေနဲ့လုံခြုံရေးစိုးရိမ်နေရစေအခြေအနေပေါ်မှာစစ်တပ်ဘက်ကနေပြီးတော့စစ်ရင်အားတွေတိုးချဲ့လာတာစစ်စခန်းတိစောက်မှုတွေကိုရည်ရွယ်ချက်ရှိရှိလှုပ်ဆောင်လာတာကိုတွေ့ရတယ်လို့ကရင်မြစ်ချောင်းများစောင့်ကြည့်ရေးအဖွဲ့ကပြောဆိုလိုက်ပါတယ
်။စဖြစ်တာတက်မီယုံမှုကြီးနေဘက်မှာဖြစ်တယ်တို့တော့ညာလဲတိုက်ပွဲမီးရဒီကရင်ပြည်နယ်တိုင်းမမျိုးနယ်နဲ့ဒီဖာပုံမျိုးနယ်ဘက်ကိုပြန်ကူးလာတယ်အဲ့ကူလာတဲ့တိုက်ပွဲဖြစ်တဲ့နေရာလေအခုဆိုလို့ရှိရင်ရေကာတာနဲ့ဒီဆောင်မဲ့နေရာနဲ့ဆိုပိုနီးလာတာတွေ့ရတယ်ပေါ့နော်ပိုနီးလာတာတွေ့ရတဲ့အပြင်အခုဆိုလို့ရှိရင်ဒါဖြစ်လာလဲဆိုတော့ဒီလိုရွာနဲ့အနီးဆုံးနေရာတွေမှာတပ်စခန်းနဲ့ပိုချလာတဲ့အတွက်တဖက်မှာငင်းချင်းကြီးပေါ်ဆောင်နေတယ်ငင်းချင်းကြီးပေါ်ဆောင်နေနောက်ကွယ်မှာတဖက်မှာကတော့ဒီလက်မြေအင်အားတုံချဲ့တဲ့ခါကျတော့တိုက်ပွဲတွေပတိပကပိုပြင်းထန်လာတယ်တွေ့ရတယ်တိုက်ပွဲတွေဖြစ်ချင်းအပြင်ဒီတိုက်ပွဲရဲ့နောက်ကွယ်မှာဒီကြီးမားတဲ့ဒီပိုက်စီမံကိန်းကြီးတွေလည်းတို့ယူဆောင်လာတယ်အဲဒါမျိုးတွေကိုမလုပ်သေးချင်ဘူးဟောဒါတွေကိုမဖြစ်အောင်လို့ကျွန်တော်တို့အပြစ်ပေးချင်းနဲ့ဖြစ်ပါတယ
်ကရင်ပြည်နယ်တန်လျင်မြစ်ချောင်းတလျှောက်တိဆောက်မဲ့ဟက်ကြီးရေကာရာစီမံကိန်းနဲ့ပတ်သက်လို့လည်းတဘာဝပတ်ဝန်းကျင်ထိန်းသိမ်းဆောက်ရှောက်ရေးအဖွဲ့တွေနဲ့ဒေသခံတွေကကန့်ကွက်နေကြခြင်းလည်းဖြစ်ပါတယ်ရှင
်မဆုမမရှင်မကြခင်တင်ဆက်မဲ့တောက်ကြနေညာတိုင်းတင်ဆက်နေတဲ့အမျိုးသမီးကဏ္ဍမှာတော့အမျိုးသမီးတွေမှာနှလုံးရောဂါဘယ်လိုဖြစ်နိုင်တယ်လဲဆိုတဲ့အကြောင်းကိုနားဆင်ရမှာပါရှင် VOA မြန်မာပိုင်းရဲ့အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်တင်လွှင့်နေပါတယ
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းစီစဉ်ကညဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းတိုမီတာ24 25 32တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်မှာအပတ်စဉ်ကဏ္ဍတွေကိုကြားမှာပါအ
ဲ့တော့အဒမ်နဲ့ရေးထားတဲ့ဆလုံးဖော်တဲ့နည်းပညာကိုရှင်းပြဖို့ဆိုရင်တမဟုရှင်းပြချင်တာကအဒမ်ရဲ့အရွယ်အစားပါအခုမှကျွန်တော်ကြည့်အောင်လေမော်ဗီလေမော်ဗီတဲ့ဆယ်စားနေတာ
။ Ohio တက္ကသိုလ်ကမြန်မာသိပ္ပံပညာရှင်ဒေါက်တာဆော့လာဝီပြောသွားတာပါ။သိပ္ပံနဲ့နည်းပညာကဏ္ဍမှာနားဆင်ရမှာပါရှင်။ဒါ့အပြင်စစ်မှုတန်းဟောင်းများနေ့အကြောင်းပြောပြမယ်။သုတဆုံးလင်းအမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့အမျိုးသမီးကဏ္ဍကိုတင်ဆက်မှာပါ။နှလုံးယောဂါဟာကမ္ဘာပေါ်မှာလူအသက်ကိုအများဆုံးသိစေနိုင်တဲ့ယောဂါတွေထဲမှာပါဝင်ပါတယ်။အထူးသဖြင့်အမျိုးသမီးတွေမှာဒီယောဂါဘယ်လိုဖြစ်နိုင်တယ်လဲဆိုတာနဲ့ပတ်သက်လို့ကနေဒါနိုင်ငံဆေးသက္ကသိုလ်ကတိကဒေါက်တာဒေါခင်ဆော်ဝင်းကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လာလတန်းကဆက်သွယ်မေးမြန်းထားပါတယ်ရှင
် You can bend but never break me cause it only serves to make me more determined to achieve my final goal and I come back even stronger
I also reiterate the importance of women participating in the peace process Several conflicts continue to cause terrible suffering to local communities. As a matter of urgency, better access is required by international organizations.
ညချင်းရေးဆွေးနွေးပွဲတွေမှာအမျိုးသမီးတွေပါဝင်မှုကအရေးကြီးတယ်ဆိုတာကိုကျွန်မထပ်လောင်းပြောပြစီ။မြန်မာနိုင်ငံတွင်ပဋိပက္ခတွေရှိနေတာကြောင့်ဒေသခံလူဖွဲ့စည်းတွေကိုအတိဒုက္ခရောက်စီပါတယ်။ဒါကြောင့်လူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့အစိုးရထိန်းချုပ်ခြင်းမရှိတဲ့ဒေသတွေကိုသွားရောက်ခွင့်ပြုသင့်ပါတယ်လို့ကျွန်မတိုက်တွန်းပြစီလို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးစုံစမ်းစစ်ဆေးရေးမှူးမစ္စယန်ဟီလီကကုလသမဂ္ဂတတိယကော်မတီညီလာခံမှာမြန်မာနိုင်ငံနဲ့ပတ်သက်လို့လူ့အခွင့်အရေးအစီရင်ခံစာကိုအောက်တိုဘာလ28ရက်နေ့ကတင်သွင်းခဲ့ရမှာအခုလိုတိုက်တွန်းပြောကြားသွားတာဖြစ်ပါတယ်မစ္စယန်ဟီလီထောက်ပြခဲ့သလိုပဲပြည်တွင်းမှာမြန်မာအစိုးရနဲ့တိုင်းရင်းသားတွေကြားပဋိပက္ခဖြစ်ပွားမှုတွေရှိရမှာကချင်ပြည်နယ်မှာအခြေအနေဟာအတင်းမာဆုံးလို့ဆိုရမှာပါကချင်လူမျိုးရေးအဖွဲ့ KIO နဲ့မြန်မာအစိုးရရဲ့ပြည်ထောင်စုညီညာရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကြားဆွေးနွေးမှုတွေပြုလုပ်ခဲ့တာတွေရှိပေမဲ့လို့လေညီညာရေးဖော်ဆောင်ရမှာတိုင်းရင်းသားအမျိုးသမီးတွေရဲ့အတန်ကြားရတာနေပါလှတယ်လို့ဆိုရမှာပါနော်ရှယ်လီဆိုင်ဟာ KBO ခေါ်ကချင်အမျိုးသမီးများအဖွဲ့ကတာဝန်ခံတူဖြစ်ပါတယ်သူတို့ဖွဲ့ဟာကချင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ KIO ကြား2012ခုဇွန်လကစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်အိုးအိမ်ပြစ်ထွက်ပြေးခဲ့ကြရတဲ့တောင်းနဲ့ချီရှိတဲ့ကချင်ဒုက္ခသည်များအရေးကိုကူညီဆောင်ရွက်ပေးနေတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေထဲမှာတခုအပါဝင်ဖြစ်ပါတယ်။ခုလက်ရှိကချင်ပြည်နယ်ပြည်ပခါမှာငင်းကြေးပေါ်ဆောင်မှုနဲ့ပတ်သက်လို့သူ့ရဲ့သဘောထားကိုမေ့ကြည့်ခဲ့ပါတယ်
။တရားနဲ့တရားဝါယုံကြည်မှုမတည်ဆောက်သေးဘူးဆိုတော့ဒီလိုပဲစစ်ပဲဖြစ်သွားမှာပဲထင်တယ်ကျမအမြင်ကျမတို့ကချင်နေမြင်တာတော့ဟိုပေါ့လေတကယ်ပဲစစ်မှန်နဲ့ညှင်းချမ်းရလို့ထင်တယ်ဆိုရင်လည်းတကယ်ပဲအဲဒီကချင်ဒေတာကိုစစ်မထိုးပဲနဲ့အဲရပ်ထားလိုက်ရင်ဒါညှင်းချမ်းရစကားပြောမယ်နိုင်ငံရေးစကားပြောမယ်ဟောကျမတို့တိုင်းပြည်မှာအတူတကွအာနေထိုင်ဖို့ဆိုတာပြည်သူလူထုလည်းလိုချင်တာပဲနော်စကေးโอเคအေးလည်းလိုချင်မှာပဲအဲ့ဒါကြောင့်အဲ့ဒါဒီစစ်အစိုးရဘက်ကပဲစစ်မထိုးဘူးကချင်ဒေတာကိုစစ်တပ်ဒီကိုနင်းတာမလွတ်ဘူးဆိုရင်တော့စကားပြောလို့လည်းလမ်းပေါက်လာမယ်ဆိုတဲ့ဟာကိုကျမတို့အားလုံးမျှော်လင့်နေလေနော်ကျမတို့မြင်လာတော့ဓမ္မတဥသိင်းစိန်နဲ့ဒီစစ်ဘက်ကလူကြီးတွေကသူတို့အချင်းချင်းကနားလည်မှုဘယ်လိုရှိကြတယ်လဲသိမငင်းညွတ်ကြဘူးလားဆိုတော့မိကုန်းနဲ့ကျမတို့ကထုံနေကြတာပေါ့နော်ကျမတို့လည်းနားမလဲပါနော်တစ်ဖက်က သမဒကြီးကိုတိုင်ကအမင့်ကိုဘာဖြစ်လို့စစ်ဘက်ကနာမခံရမှာလဲပေါ့လေအဲ့ဒါမျိုးတွေကျမတို့လည်းစဉ်းစားကျမတို့မှလည်းလဲဇွေစွာဖြစ်နေပါတယ်လူသူရွေးကောက်ထားတဲ့အစိုးရဆိုတဲ့အနေနဲ့သမဒကြီးရဲ့စကားကိုဒီတို့အစိုးရဘက်ကအဲ့စစ်ဘက်ကကောနာခံလို့မရဘူးလားဆိုတဲ့ဟာမျိုးတွေပေါ့နော်တို့မှာစီယုံမှုမရှိကြဘူးလားဆိုတော့မေကွန်းကကျမတို့မှာရှိလာတာပေါ့နော်အခုဟိုလွတ်လပ်ရေးရပြင်းနောက်နေကို့ဒေတာကို့လူမျိုးရှိတဲ့နေရာမှာကို့ပိုင်အုပ်ချုပ်ပိုင်ခွင့်ရှိရမယ်ဆိုတဲ့ဟာတွေကိုကျမတို့တွေ့ရတယ်လေအဲ့ဒီတော့ဒီဒီဒေတောင်တန်းဒေတာနေရာဆိုတို့နဲ့ kait နေတဲ့တို့ယဉ်ကျေးမှုနဲ့ kait နေတဲ့ကို့ပိုင်အုပ်ချုပ်မှုကိုတို့ရလိုချင်တယ်လေကို့ကို့ကိုရင်ကျေမကိုစားပေးကိုကိုမပြောက်ချင်းဘူးလေအဲ့လိုမျိုးကိုကျမထင်ကျမတို့လူလာတာပါကျမတို့မှာဖြည့်နှိမ်မှုကခံနေမတိုင်လဲကုန်ပါပဲတို့ကပါလဲဟိုကိုလိုမျိုးစစ်နဲ့တိုင်းရင်းသားတွေကိုတိုက်နေပြီလေနော်ကျမတို့လူမျိုးတွေပပြအောင်စေဝါမိုးရစ်တီယောဂာတွေဓာတွေကတစ်ဖက်နဲ့အဲ့ဒါလက်နဲ့နဲ့မဟုတ်ပဲနဲ့အဲ့ဒါနဲ့လဲပပြောက်တော့မယ်လေဆိုတော့သူလေတာအလုံးစပွဲပေါ်မှာတကယ်တန်းတူအရင်ကပင်လုံးစာချုပ်မှာထားတဲ့အတိုင်းတန်းတူတူအေးရှာတူ Union of Burma ဒီထောင်စုခုကလည်းဒီထောင်စုလို့ခေါ်နေတဲ့အဲဒီမှာဒီထောင်စုနိုင်ငံမှာရှိကြတဲ့တိုင်းရင်းသားလူမျိုးများအတီးတီးအလုံးအေးအေးချမ်းချမ်းနေနိုင်ဖို့ဆိုတဲ့ဟာလူတီတိုင်းရင်းသားလူမျိုးတိုင်းကအဲ့ဒီရွေးချက်နဲ့အခုလက်နဲ့ကြိုင်နေတာပဲလေအဲ့ဒါကိုဟိုဓမ္မဒသင်းစင်အစိုးရကနားလေပြီးအဲဟိုလုတ်ပေးနိုင်မယ်ဆိုရင်တော့ကျမတို့မှလည်းဒီလက်နက်တွေကဂင်ဖို့မလိုဘူးတ
ဲ့အဲ့တော့ဒေါ်ရှလီတို့ကချင်းအမျိုးသမီးအဖွဲ့အနေနဲ့ရောအခုလက်ရှိပေါ့နော်ဒီဒုက္ခတွေအရေးနဲ့ပတ်သက်ပြီးတော့ဒေါ်ရှလီလည်းကိုယ်တိုင်သွားရောက်ခဲ့တယ်ဆိုတော့အဓိကအမျိုးသမီးတွေပေါ့နော်ဘာတွေသူတို့ရဲ့ဆန္ဒကိုထုတ်ဖော်ပြောကြတာတွေရှိပါလဲရှင်သူတို့ရဲ့အတန်တွေပေါ့နော်
သူရဲ့အတန်ကတော့ဒီအမျိုးသမီးတွေကတော့ဒီလူမျိုးမှမဆိုတဲ့အင်ထောင်မှဆိုရင်အမျိုးသမီးတွေကပုံပြမတာဝန်ကြီးနေတယ်လို့ဖြစ်နေတယ်သူတို့ခင်ဗျာလည်းအခုကစစ်ပြီးသွားမှလည်းစိတ်ဆူတယ်ပြန်သွားရင်သူတို့ခင်ဗျာမှသူတို့အိမ်လည်းမရှိတော့မီးရှုခံရတဲ့လူတွေရှိတယ်သူတို့အိမ်ပစ္စည်းတွေအားလုံးစစ်အစိုးရကယူသွားတဲ့ဟာရှိတယ်အခမ်းမေးရတိမ့်ပိုက်သွားတာတွေလည်းခံရတယ်သူတို့သူတို့ခင်ဗျာမှာလဲစိတ်ပင်ပန်းစိတ်မောတဲ့လူတို့တွေလည်းရှိပါတယ်အဲ့ဒီတော့ဆယ်တချို့တွေကတော့မှစိတ်ပြေဒုက္ခတွေအနေနဲ့မပြန်ရေးကြတဲ့လောက်ဖြစ်နေတာပေါ့လေပြန်ရင်သူတို့ရဲ့ရှေ့ရေးကဘယ်လိုဆိုတာသူတို့မှမစဉ်းစားနိုင်လောက်အောင်ဒုက္ခဟိုသူတို့စိတ်ညစ်နေတဲ့အမျိုးသမီးတွေရှိတယ်ပေါ့နော်ကျမတို့တွေ့တလောက်ဆိုရင်တော့ဒီအခုကျမတို့အနေနဲ့တော့ဒီစိုက်ပွဲမဖြစ်ဘူးကို့ data ကိုပြန်ရမယ်ဆိုရင်ဘာလို့စားဘယ်လိုလုပ်စားလုပ်ကင်စားတော့မဲ့လုပ်နာနေဘယ်လိုပါရှိတယ်ဆိုတဲ့ဟာကိုလည်းကျမတို့ကအသိပညာဖွင့်ဖို့လည်းကျမတို့မှအစီအစဉ်ရှိပါတယ
်နောက်ဆုံးအနေနဲ့ဒီကချင်မျိုးသမီးအဖွဲ့အနေနဲ့ပေါ့နော်ဒီမြန်မာစစ်တပ်နဲ့ပေါ့နော်ကချင် KIA ဒီပကဖြစ်ပွားနေတဲ့ပတ်သက်ပြီးနှစ်ဖက်တို့ကိုဘယ်လိုအကောင်းဆုံးဖြည့်ရှင်းပေးဖို့အကြံပေးချင်ပါလဲရှင်
။ကျမအကြံပေးချင်တာကတော့ဥသိန်းစင်အစိုးရအနေနဲ့စစ်ဖက်ကတာဝန်ယူတဲ့လူကိုတချင်ဒေတာကိုစစ်မထိုးဘဲနဲ့စစ်သားတွေမပို့ဘဲနဲ့အရင်စစ်ဖိုင်ယာဆိုင်ထိုးထားတဲ့အတိုင်းကိုဒေတာနဲ့ကိုနေဒီလိုနေခိုင်းပြီးမှစစ်လာမထိုးဘူးဆိုရင်တကားပြောဖို့တောင်မလို့ ceasefire ဆိုတာ automatic ဖြစ်သွားနိုင်တယ်လို့ကျမအမြင်နဲ့လေအဲ့ဒါဥသိမ်းစိန်အစိုးရကိုကျမတောင်းဆိုချင်တယ် KI ဟိုအနေနဲ့လည်းဖြစ်နိုင်ရင်ပြည်သူလူထုဒုက္ခမရောက်အောင်သူတို့အနေနဲ့လည်းတတ်နိုင်တည်း၍ငင်းချမ်းရေးရအောင်နေလာနေရှာပြီးမှစကားပြောနိုင်ပါစေလို့ကျမတို့တောင်းဆိုချင်ပါတယ
်'Cause it only serves to make me more determined to achieve my final goal.
ဒါ ကတော့ဒေါ်လာလာတန်စီစဉ်တင်ဆက်သွားတဲ့အမျိုးသမီးကဏ္ဍပါရှင်အခုဆက်လက်ပြီးတော့သုဒ္ဓဆုံလေးအမေရိကန်တခွင်အစီအစဉ်ကိုထုတ်လွှင့်မှာပါနိုဝင်ဘာလ17ရက်နေ့ဟာအမေရိကန်စစ်မှုထမ်းဟောင်းများနေ့ဖြစ်ပါတယ်တပ်ဖွဲ့တွေမှာတာဝန်ထမ်းဆောင်နေတဲ့စစ်သည်တွေနဲ့စစ်ပြန်စစ်မှုထမ်းဟောင်းတွေအားလုံးကိုဂုဏ်ပြုတဲ့အခမ်းအနားတွေအမေရိကန်တနိုင်ငံလုံးမှာကျင်းပကြပြီးနိုင်ငံအားလည်းရဲ့အဖြစ်လဲသတ်မှတ်ထားတာပါခုတစ်ပတ်သုဒ္ဓဆုံလေးအမေရိကန်တခွင်အစီအစဉ်မှာစစ်မှုထမ်းဟောင်းနေ့အကြောင်းကိုကိုအောင်ကမက်ခွာညူနဲ့အတူပူးတွဲတင်ဆက်ထားပါတယ်ရှင
်စစ်မှုရန်အောင်များနေ့ကိုအမေရိကန်ပြည်အောင်စုတနိုင်ငံလုံးကျင်းပကြတာမှာဝါရှင်တန်ဒီစီတစ်ဖက်ကန်ဗာဂျီးနီးယားပြည်နယ်အာလင်တန်မှာကျင်းပတဲ့ခမ်းနားကအကြီးဆုံးလို့ပြောရမှာပါသမိုင်းဝင်အာလင်တန်အမျိုးသားစစ်သည်ညိုင်းမှာဒီအခမ်းအနားကိုနှစ်စဉ်ကျင်းပလေရှိပါရယ်ဗျာဒီနှစ်ကျင်းပမယ့်အခမ်းအနားအစီအစဉ်ကိုပြောပြပေးပါဦးမခွန်ညိုရေ
ဒီနှစ်တော့အာလင်တန်အမျိုးသားစစ်သည်ညိုင်းမှာကျင်းပမယ့်အခမ်းအနားကိုအားလုံးတက်ရောက်နိုင်ဖို့အတွက်စီစဉ်ပေးထားတယ်လို့စစ်မှုရန်ဟောင်းရေးရာဌာနအင်တာနက်ဝက်ဆိုက်မှာဖော်ပြထားပါတယ်ကိုအောင်အောင်ဒီအခမ်းအနားကိုတက်ရောက်ခြင်းတဲ့သူတွေဟာမနေ့၈နှစ်ကနေ၁၀နှစ်လောက်အထိအာလင်တန်စစ်သည်ညိုင်းဝင်ပေါက်ကနေအခမ်းအနားကျင်းပတဲ့နေရာကိုကားတွေနဲ့ပို့ပေးပါလိမ့်မယ်ရှင်
စစ်မှုရန်ဟောင်းရေးရာဝန်ကြီးရောဘတ်မက်ဒေါ်နယ်နဲ့တခြားအစ်မအရာရှိတွေလည်းဒီအခမ်းအနားကိုတက်ကြမှာဆိုတော့အဲ့ဒီအချိန်မှာလမ်းလျှောက်ပြီးတော့ဝင်ခွင့်မပေးပါဘူးဗျာ။သတ်မှတ်ထားတဲ့အတိုင်းတာဝန်ရှိသူတွေစီစဉ်ပေးထားတဲ့ကားတွေနဲ့သာသွားရမယ်ဆိုပြီးတော့သတင်းထုတ်ပြန်ထားပါတယ်။လုံခြုံရေးကိုလည်းတေးသေးချာချာနဲ့မြန်မြန်ဆန်ဆန်စစ်ဆေးပေမဲ့လူများတဲ့အတွက်ဖြစ်နိုင်သမျှစောစောလာဖို့လည်းနှိုးဆော်ထားပါတယ်။လူအရေးအတွက်လည်းသတ်မှတ်ထားတာဖြစ်တဲ့အတွက်စောစောလာနိုင်ရင်နေရာရဖို့ပူတည်ကြတာပေါ့ဗျာ။ဒါနဲ့အခမ်းအနားကိုဘယ်ချိန်ဆောက်မလဲဆိုတာကိုပြောပါအောင်မခွန်ညိုရေ
။အခမ်းအနားက17နိုင်မှစမှာပါ။ဒါပေမဲ့10နိုင်ခွဲလောက်ကစပြီးတော့ Marine Cadet တပ်ဖွဲ့ City Wide တိခတ်မှုတွေတော့စပါလိမ့်မယ်ရှင်။
Ladies and gentlemen, please welcome the President's own United States Marine Band under the direction of Colonel Michael J. Colburn. They will perform a pre-ceremonial concert of patriotic selections to honor America's fallen heroes.
ဒါကတော့အာလင်တန်အမျိုးသားစစ်သင်္ကြန်အခမ်းအနားတစ်ခုအတွင်းမှာ Marine City Wide အဖွဲ့ကတိခတ်နေတဲ့အတန်းမှာဒီကနိုင်ငံတော်အခမ်းအနားတွေလူမျိုးတွေမှာဂီတဆိုတာကလည်းမပါမပီးဘူးမဟုတ်လားအဲ့ဒီလို City Wide အဖွဲ့ကတိခတ်ပြီးရင်တော့အညတရစစ်တီဂူဘိတ်မှန်မှာပန်းခွေချအစီအစဉ်စပါလိမ့်မယ်ဒီအခမ်းအနားကိုတော့နေ့လယ်လောက်ကြမှာအဆုံးသတ်မှာပါဒါနဲ့စစ်မှုရဟောင်းနေ့အကြောင်းကိုလည်းပြောပြပေးပါအောင်ကိုအောင်
ဟုတ်ကဲ့ပါ1919ခုနှစ်ဇွန်လ28ရက်နေ့မှာ Versailles စာချုပ်ချုပ်ဆိုပြီးပထမကမ္ဘာစစ်လဲပြီးဆုံးခဲ့ပါတယ်တကယ်ကတော့17 လ 17 ရက် 17 နာရီမှာမဟာမိတ်တပ်ဖွဲ့တွေနဲ့ဂျာမနီကြားစစ်ရဲဆဲဖို့သဘောတူညီချက်ရခဲ့ပါတယ်ဒါပေမဲ့လည်းတကယ်ကတော့အဲ့ဒီမတိုင်ခင်9လလောက်ကတည်းကအပြစ်ရခဲ့တာပါ1919ခုနှစ်နိုဝင်ဘာလမှာသမရဝီဆင်ကနိုဝင်ဘာလ17ရက်နေ့ကို Amnesty Day စစ်ဆိုင်မှုနှစ်ဖက်သဘောတူညီမှုရခဲ့တဲ့နေ့ဖြစ်ပထမဆုံးသတ်မှတ်ဂုဏ်ပြုခဲ့ပါတယ်ဟိုရုံးကဆိုရင်နိုဝင်ဘာလ17ရက်နေ့မှာလမ်းလျှောက်ကြီးတက်ပွဲတွေလူလူဟောပြောပွဲတွေနဲ့အဲ့ဒီနေ့17နာရီမှာအယောင်ဝယ်တွေကိုတောင်ခဏရက်ထားကြတယ်လို့ဆိုပါတယ်ဗျာ
အဲ့ဒီနောက်တော့ဒုတိယကမ္ဘာစစ်ပြီးတဲ့နောက်ပိုင်းစစ်ဆိုင်ဖို့နှစ်ဖက်သဘောတူညီမှုရခဲ့တဲ့နေ့အဖြစ်ဆိုရတဲ့စစ်ပွဲတွေအကုန်လုံးမှာပါဝင်တိုက်ခိုက်ခဲ့ကြတဲ့စစ်မှုထမ်းတွေကိုဂုဏ်ပြုတဲ့အနေနဲ့နိုဝင်ဘာလ17ရက်နေ့ကိုစစ်မှုထမ်းဟောင်းများနေ့လို့လွှတ်တော်ကဇွန်လ1ရက်နေ့1954ခုနှစ်မှာအတည်ပြုသတ်မှတ်ပေးခဲ့တာပါ။အောက်တိုဘာလ10ရက်နေ့မှာအမေရိကန်သမ္မတဒရိုက်ဒီအဆန်ဟောင်းဝါကပထမဆုံးစစ်မှုထမ်းဟောင်းများနေ့ကြေညာချက်ကိုထုတ်ပြန်လိုက်ပြီးတော့စစ်မှုထမ်းဟောင်းများနေ့ကိုကျင်းပဖို့ဆောင်ရွက်ခဲ့ပါတယ်။အစိုးရဌာနတွေအကြီးအကဲတွေအားလုံးအနေနဲ့စစ်မှုထမ်းဟောင်းများနေ့ကျင်းပနိုင်ဖို့အကူအညီကြပါဆိုပြီးတော့လဲသမ္မတအိုက်ဆန်ဟောင်းဝါကပြောခဲ့ပါတယ
်။
2013ခုနှစ်စစ်မှုထမ်းဟောင်းများနေ့အခမ်းအနားမှာသမ္မတဘရက်အိုဘားမားလွန်သူပန်းခွေချအလေးပြုတာကိုကြားခဲ့ကြရတာပါဒီအခမ်းအနားမှာသမ္မတက
In the life of our nation across every generation there are those who stand apart
မျိုးဆက်အလိုက်တိုင်းပြည်ရန်ကိုခုခံကာကွယ်သူတွေကျွန်တော်တို့တိုင်းပြည်မှာရှိခဲ့ပါတယ်သူတို့တွေဟာတိုင်းပြည်အတွက်ရေရင်ရင်ရှေ့ရထွက်ပြီးဘဝကိုရင်းလို့ကာကွယ်ခဲ့ပါတယ်သူတို့ရဲ့ပိဆက်မှုတွေကြောင့်ကျွန်တော်တို့အားလုံးဟာပိုလွန်ကြုံနဲ့ပိုလွတ်လပ်တဲ့တိုင်းပြည်မှာနေထိုင်နေတာပါဒါဟာကျွန်တော်တို့ပေးခဲ့တဲ့သူတို့ရဲ့လက်ဆောင်ပါသူတို့အပေါ်ဆက်လို့မကုန်တဲ့ကျေးဇူးတွေရှိပါတယ်လို့သမရကပြောသွားတာပါ
ဘဝရရင်ပြီးတော့ပေးဆက်ခဲ့တဲ့သူတွေကိုတိုင်းပြည်ကပြန်ပြီးတော့အတိမတ်ပြုတံပိုးထားတာကိုကြားရတာအင်မတန်မင်္ဂလာရှိစရာပါပဲကိုအောင
်စစ်မှုရန်အောင်များနေ့ကိုတိုင်းပြည်လုံးကအကွန်ပြူပွဲတွေကျင်းပရမှာမြန်မာတွေအနေများတဲ့ foreign ကစစ်မှုတန်းအောင်များနေ့အကြောင်းကိုလည်းပြောပြပါရစေမှတ်ခွန်ညို့ရေးတည်ကြတဲ့အတိုင်းပဲအိန္ဒိယနာပြည်နယ် foreign မှာကမြန်မာပြည်ကရွှေပြောင်းကြီးချနေထိုင်သူတွေများပါတယ်အဲ့ဒီမှာဟိုရုံးက ABSDF လို့ကျောင်းသားတက်မတော်တက်ဖွဲ့ဝင်ဟောင်းတွေတခြားတိုင်းရင်းသားအဖွဲ့တွေကရဲဘော်ဟောင်းတွေလည်းနေကြတာဆိုတော့အရင်နှစ်တွေကဆိုရင်သူတို့တက်ဖွဲ့တွေရဲ့စစ် uniform နေတောင်ဝတ်ပြီးစစ်မှုရန်အောင်များနေ့ချီတက်ပွဲကိုပါဝင်ဆင်နွှဲခဲ့ကြတယ်ဆိုပဲဗ
ျစစ်မှုထမ်းခဲ့ကြတဲ့အတွက်လားကိုအောင်ရဲ့
ဟုတ်ကဲ့ဒီမျိုးပါကရွှေပြောင်းချစ်ချနေထိုင်သူတွေများတော့ဒီလူတွေရဲ့ဖြတ်တန်းရဘဝကိုစာနာနားလည်ကြတဲ့သူတွေလည်းရှိပါတယ်ဒီလိုစစ်မှုထမ်းအောင်များနေ့ချီတက်ပွဲကိုပါဝင်ခဲ့တဲ့ကော်မင်ထွန်းကသူ့အတွေ့အကြုံကိုအခုလိုစပြောပြပါရယ်ဗျာ
မြန်မာဒီမိုကရေစီရေးပြည်သူ့အရေးတွေကိုလောက်ကင်ဆောင်ရနေတဲ့တမလို့အဲ့တမလို့ရေးဖို့ဟောင်းနေရဒီမှာသူတို့ရေးဖို့ဟောင်းနေဆက်ဆက်ပြီးတဲ့အခါကျတော့ကျွန်တော်တို့အဲ့ဒီအတွက်ရေးဖို့ဟောင်းနေအနေနဲ့ပေါ့နော်အဲ့တော့ခုနကဘင်းနဲ့စစ်ပြန်နေတဲ့အောက်ကနေပြီးတော့ကျွန်တော်တို့ကဒီမြန်မာနိုင်ငံကိုစားပြုပြီးတော့မြန်မာနိုင်ငံကတောင်းတတ်လို့ရေးဖို့ဟောင်းများအဖွဲ့ကိုဆိုပြီးတော့သူကဖိတ်တယ်အဲ့ဒီအပြင်ဒီမြန်မာနိုင်ငံဟိုကင်းယူကင်းမျိုးသားတပ်မတော်ကရုပ်အောင်းတွေကိုထိုက်တာသိရတယ်မဂရတကျောင်းသားတပ်မတော် EVS CAG ယူနီဖောင်းကိုကျောင်းပြောင်းကြဝန်ဆက်တယ်ကျွန်တော်ဘေးကဘက်တီပါကျွန်တော်ပါတယ်ဆိုတော့ဘက်တီရတယ်ကျွန်တော်တရင်အသီးသီးကတက်လာကြတာဟုတ်ဒီမှာစုံတဲ့လူတွေအားလုံးကဒီမှာတရင်ဘောင်းစုံတွေဖြစ်တယ်တော်တရင်ပေါင်းစုံကဝစ်စုံနေနဲ့အပြည့်နဲ့ကျွန်တော်ရှေ့မှာအလန်ကြိုင်တပ်ဖွဲ့ရှိတယ်ပြီးတော့ရှေ့ကနေအလန်တပ်ဖွဲ့ကိုမိတ်ပြီးတဲ့ကျွန်တော်တပ်မှုတယောက်ရှိတယ်တပ်မှုဟောင်းပေါ့တော့အဲသူတို့နောက်ကနေပြီးတော့ခုနကကျန်တဲ့အင်အားစုတွေကဒီယူနီဖောင်းနေနဲ့ဆိုတော့အားရတဲ့ပုံစံမျိုးတွေကျွန်တော်လိုက်ကြတော့ပေါ့ဟုတ်ကဲ့ကျွန်တော်တို့ဒီတက်ရောက်တဲ့ဒီမှာပဲကျွန်တော်တို့အခုလိုခုံပြူပွဲတွေလုပ်တဲ့အခါမှာကျွန်တော်တို့ကကျွန်တော်တို့ဒီထဲမှာကျွန်တော်တို့ခံစားမှုတွေပြည်ပြည့်ဖြစ်တယ်အဓိကကျွန်တော်တို့ဒီလိုမျိုးခုံပြူပေးတာတွေစာဆုံးသွားတဲ့ရေဘော်တွေရောနောက်တစ်ခါကျွန်တော်တို့ဒီမှာကြံရှိနေတဲ့စစ်ပြန်စစ်မှုတန်းဟောင်းတွေတော့တချို့တို့အသက်တွေကြီးသွားပြီးတုံကြီးတုံချီလဲစီနေတွေပဲဖြစ်နေဒီဟာတွေကိုပြန်လဲပြီးတော့ခုံပြူပေးတဲ့အစီအစဉ်တွေကနောက်ဒီချိန်မှာဖြစ်ဖြစ်ရှိခဲ့ရင်ပိုကောင်းလိမ့်မယ်လို့တော့ကျွန်တော်တို့ထင်ပြီးတယ်ဗျာအဲ့လိုလေဖြစ်စီခြင်းလေဖြစ်ဖို့လေကျွန်တော်တို့ဝါလီဆိုတော့ဆက်လက်ပြုတယ
်တူတာဆုံးလေအမေရိကန်တခွင်အစီအစဉ်ကိုကိုအောင်ကတင်ဆက်သွားတာပါရှင်ဆော့ဆော့ကထုံးလင်းခဲ့တဲ့အမျိုးသမီးကဏ္ဍမှာအစီအစဉ်မှားယွင်းတင်ဆက်ခဲ့တာကိုတိခန့်ခွင့်လွှတ်ဖို့တောင်းပန်ပါရစေရှင်။အမျိုးသမီးတွေမှာနှလုံးရောဂါဖြစ်နိုင်တဲ့အခြေအနေနဲ့ပတ်သက်လို့ဒေါက်တာဒေါကင်ဆောဝင်းနဲ့မေးမြန်းတင်ဆက်ထားတဲ့ဒေါ်လလတန်းရဲ့အစီအစဉ်ကိုစနေနေ့မနက်ပိုင်းမှာထုံးလင်းမှာမှစောင့်မျှော်နားဆင်ကြပါရှင်။အခုတော့သိပ္ပံနဲ့နီးပညာကဏ္ဍကိုထုံးလင်းမှာပါ။ဒေါကင်မျိုးသက်ကအစီအစဉ်တင်ဆက်ထားပါရရှင်။
တန်လို့ခေါ်တဲ့သိကူသိငယ်တဲ့အမှုမျိုးမှုန်ကလေးနဲ့ဆက်လုံးခေါ်တဲ့ဤပညာကိုကြားဘူးကြပါလားဒီအကြောင်းကိုပြောပြမယ်သူကတော့ Ohio တက္ကသိုလ်ကရူပဗေဒပါမကဒေါက်တာဆောဝင်းပါပါ Atom manipulation လို့ခေါ်တဲ့ Atom လို့သိမှုန်တဲ့အမှုမျိုးကလေးတွေကိုကြိုးကင်ချဲ့လဲပြီးကုလိုရာသုံးတဲ့ဤပညာဟာ Nano Technology ဤပညာတဲ့ကထိတ်ဆုံးမှရှိတဲ့ဤပညာပါဒီဤပညာကိုနားလည်ဖို့အတွက်ပထမဆုံး item ဆိုတာဘယ်လိုနေတယ်လဲဆိုတာကစပြီးကြည့်အောင်ပါ
ဆက်ကြဝရာမှာရှိသမျှရာဘူးသူအားလုံးကျွန်တော်တို့ဒီလူသားတွေအပါအဝင်ပေါ့အက်တမ်လို့ခေါ်တဲ့အမှုံတူတူလေးတွေနဲ့တိစောက်ထားတာပါဥပမာအောက်ဆီဂျင်အက်တမ်တစ်လုံးနဲ့ဟိုက်ဒရိုဂျင်အက်တမ်နှလုံးကိုပေါင်းလိုက်လို့ရှိရင် H2O လို့ခေါ်တဲ့ဒီရေမော်လီကျူးလေးတစ်လုံးကိုရပါတယ်အဲဒီ H2O မော်လီကျူးလေးတွေကရင်နဲ့ကရာနဲ့ချီပြီးတော့ပေါင်းလိုက်ရင်ကျွန်တော်တို့တောက်တဲ့ရေကိုရပါတယ်အောက်ဆီဂျင်အက်တမ်နှလုံးကိုပေါင်းလိုက်လို့ရှိရင် O2 လို့ခေါ်တဲ့အောက်ဆီဂျင်မော်လီကျူးတစ်လုံးရပါတယ်အဲဒီကိုမော်လီကျူးလေးတွေကရေကရာနဲ့ချီပြီးပေါင်းလိုက်ရင်ကျွန်တော်တို့အသက်ရှူရဲ့လေးအောက်ဆီဂျင်ကိုကျွန်တော်တို့ရပါတယ်အဲဒီတော့အက်တမ်နဲ့ရေးထားတဲ့ဆလုံးပေါ်တဲ့နည်းပညာကိုရှင်းပြဖို့ဆိုရင်ကျွန်တော်တို့ရှင်းပြချင်တာကအက်တမ်နဲ့အရွယ်အစားပါအခုမှကျွန်တော်တို့ကြည့်အောင်လေမော်သီးလေမော်သီးထက်ဆယ်ဆနေတာကိုကျွန်တော်တို့ပြောမယ်ဆိုရင်အကျန်းများဇီးဒီလောက်ပြည့်ရကျွန်တော်တို့ရမှာပေါ့နော်အဲဒီဇီးဒီတဲ့အစာပုံ100လောက်ထပ်ပြီးတော့ငယ်လိုက်မယ်ဆိုရင်ကျွန်တော်တို့သဲမှုလေးတပွင့်လောက်ပြည့်ရစားကျန်းနေရင်ပြင်ရတာပေါ့အဲဒီသဲမှုလေးတဲ့အစာပုံတော့တစ်သန်းလောက်ထပ်ပြီးတော့ငယ်လိုက်မယ်ဆိုရင်တော့အက်တမ်ပြည့်ရစားကိုကျွန်တော်တို့ရောက်သွားတာပေါ့လူသားတွေလည်းခန္ဓာကိုယ်ထဲမှာအက်တမ်ပေါင်း 7×10^27 ညီမလို့ပြောမယ်ဆိုလို့ရှိရင်ကရေပေါင်း9ကရေအဲဒီဟာက9အနောက်မှာ329လုံးပေါ့နော်3၆လုံးဆိုရင်ကျွန်တော်တို့ကတန်း3၉လုံးဆိုရင်ဒဂရီဂရီပေါင်းဒဂရီဆိုရင်318လုံးဂရီပေါင်းဒဂရီဆိုရင် 329လုံးပေါ့ဆိုတော့ကျွန်တော်တို့မှာအက်တမ်ကြီးအများကြီးပါပါတယ်ကျွန်တော်တို့ရဲ့ခန္ဓာကိုယ်ထဲမှာအက်တမ်အမျိုးအစားစုစုပေါင်းအခုချိန်ထိကတော့ဒီ118မျိုးတွေ့လာတယ်လို့သတ်မှတ်ထားပါတယ်အငယ်ဆုံးကဟိုက်ဒရိုဂျင်အက်တမ်ပါကျွန်တော်တို့အခုအက်တမ်ပြည့်ရစားကိုလည်းတည်ပြီးကျွန်တော်တို့ရဲ့ခန္ဓာကိုယ်ထဲမှာလည်းအက်တမ်တွေအများကြီးပါတယ်ဆိုတော့လည်းသိပြီးအဲဒီတော့အက်တမ်နဲ့ဆိုင်ရတဲ့အမီးပညာလေးကိုကျွန်တော်ရှင်းပြကြည့်ပါမယ်အက်တမ်နဲ့ဆိုင်ရတဲ့ဆိုတာအက်တမ်လေးတွေကိုတလုံးချင်းစီကိုရွှေ့ပြီးတော့စလုံးကိုပေါ်ရတာပါဒီအမီးပညာကို1990မှာ IBM company က American ယူပဗီရာသိပ္ပံပညာရှင်ဒေါက်တာဒွန်မိုင်းလာကတည်တွင်ခဲ့တာဖြစ်ပါတယ်ဒါပေမဲ့အခုချိန်ထိဆိုရင်ဒီကမ္ဘာလုံးမှာသိပ္ပံပညာအဖွဲ့10ဖွဲ့လောက်သာကျွမ်းကျင်စွာတုံးနိုင်ပါတယ်။ဘာလို့လဲဆိုတော့ဒီနည်းပညာကထိတ်တန်းမှရှိတဲ့ခက်ခဲတဲ့နည်းပညာတရားဖြစ်လို့ပါ
။ဒီလိုခက်ခဲတဲ့နာနိုနည်းပညာကိုလွန်ခဲ့တဲ့15နှစ်ကျော်ကစပြီးလေ့လာခဲ့တဲ့ပမောက္ခဆော့ဝေလာဟာအက်တမ်တွေကိုစာရေးသားတာလိုမျိုးကြိုးကင်ချဲ့လဲတဲ့ဒီနည်းပညာကိုတိုးတက်အောင်တီထွင်ခဲ့သူတွေထဲမှာထိတ်တန်းကပါဝင်သူတူပါ။အ
က်တမ်နဲ့စာရေးတဲ့ဥပမာကိုကြည့်အောင်ကျွန်တော်ဥပမာပေးပါမယ်ဆိုပါစို့လေမော်သီးတွေနဲ့ကျွန်တော်တို့စာရေးအောင်ဥပမာကျွန်တော်လေမော်သီးနဲ့ကျွန်တော်စာပေးပါမယ်မြန်မာစလုံးနံပါတ်1ဆိုတဲ့စလုံးလေးကိုကျွန်တော်တို့ရေးကြည့်အောင်လေမော်သီး9လုံးလို့မယ်9လုံးကိုစပွဲပေါ်မှာအတန်းလေးဖြင့်စီလိုက်ပါလေမော်သီး9လုံးကိုတဒန်းလေးဖြင့်တစ်လုံးချင်းစီရွှေ့ပြီးတော့တဒန်းလေးဖြင့်စီလိုက်ပါကျန်တဲ့2လုံးကိုအောက်ဆုံးမှာရှိတဲ့လေမော်သီးရဲ့ဘယ်ဘက်မှာနံပါတ်1နဲ့ခတ်ဆင်ဆင်ပေါ့တောင်ကျိုးလေးနှစ်ဆိုတဲ့စလုံးမျိုးဆင်ဆင်လေးတွေ့ရပါလိမ့်မယ်လေမော်သီးနှလုံးနဲ့တကယ်လို့အဲ့ဒီအောက်ဆုံးကနှလုံးကိုညာဘက်မှာဆီလိုက်ရင်တော့အင်္ဂလိပ်စလုံး L လို့ဟာမျိုးတွေ့ရပါလိမ့်မယ်။ဒါကျွန်တော်တို့လေမော်သီး9လုံးနဲ့ကျွန်တော်တို့စလုံးလေးပေါ်လိုက်တာပါ။လေမော်သီးစားကျွန်တော်တို့ဇီးဒီလေး9လုံးနဲ့တုံးမယ်ဆိုရင်လည်းစပွဲပေါ်မှာရေးလို့ရပါရဲ့။ဒါမဲ့အခုနှစ်ဒါမှမဟုတ် L ဆိုတဲ့စလုံးက10စလောက်ပုံငယ်သွားပါမယ်။ကျွန်တော်တို့ဇီးဒီနဲ့မရေးဘူးကျွန်တော်တို့သဲပွင့်နဲ့ရေးကြည့်အောင်။သဲပွင့်လေး9ပွင့်ကိုစာရွက်ပေါ်မှာတင်ပြီးတော့ရေးမယ်ဆိုလို့ရှိရင်ကတော့သဲမှုလေးကို9.5 ပွင့်မကူနာလိုပဲရွှေနောက်တဲ့2ပွင့်ကိုတောင်းမှန်ပုံစံနဲ့ရွှေလိုက်တယ်ဆိုရင်နှစ်ဆိုတဲ့စလုံးရပါမယ်။ဒါပေမဲ့အဲဒီဟာကိုစူးစမ်းကြည့်မယ်ဆိုရင်တော့နည်းနည်းခက်ခဲတာတွေ့ရပါလိမ့်မယ်။ဘာလို့ဆိုသဲပွင့်လေးတွေကအရန်ကိုငယ်တယ်၊မြင်ဖို့လည်းခက်တယ်။သဲပွင့်တဲ့အစာပုံတစ်ထောင်ငယ်တဲ့အမှုံလေးတွေနဲ့ရေးမယ်ဆိုရင်တော့ကျွန်တော်တို့လူသားတွေရဲ့လက်နဲ့လည်း control လုပ်လို့မရတော့ဘူး။ကျွန်တော်တို့မျက်စိနဲ့လည်းမမြင်နိုင်တော့ဘူး။ကျွန်တော်တို့ secretary တွေလိုအပ်လာပါမယ်။အဲဒီသဲပွင့်တဲ့အစာပုံအဖန်လုံးငယ်တဲ့ဟာနဲ့ရေးမယ်ဆိုရင်တော့ကျွန်တော်တို့အက်တမ်နဲ့ရေးတဲ့စလုံးနည်းပညာကိုရောက်မှဖြစ်ပါတယ
်ဒီလောက်သိငယ်တဲ့အမှုမြုံမှုန်ကလေးတွေနဲ့စာကိုရေးဖို့လိုအပ်တဲ့ secretary တွေကဘာတွေပါလဲ
ဒီအက်တမ်လေးတွေနဲ့ရေးမယ်ဆိုရင်ခုနကဥပမာပြသလိုကျွန်တော်တို့ပထမဆုံးမြင်ဖို့လည်းလိုတယ်ပြီးတော့အတူတူကိုရွှေ့ဖို့လည်းလိုတယ်မြင်ဖို့အတွက် secretary ကကျွန်တော်တို့ microscope တစ်မျိုးကိုတည်ဆောက်ဖို့လိုပါတယ်ပုံမှန်ကျွန်တော်တို့ဒီမှန်ဘလူးလိုဟာမျိုးပေါ်မှာ optical microscope နဲ့ကျွန်တော်တို့ atom တွေကိုမမြင်နိုင်ပါဘူး။အဲဒီနည်းပညာကိုဘာလို့ခေါ်လဲဆိုတော့ scanning tunneling microscope scanning ဆိုတာကရွှေ့တာပေါ့နော်။ဘယ်နဲ့ညာနဲ့ရွှေ့တာအင်္ဂလိပ်လို scan လို့ခေါ်ပါတယ်။ tunnel ဆိုတာလှိုင်းကောင်ဟိုတူးတဲ့ဟာမျိုးပေါ့နော်။ဒီဟာဥပမာပေးထားတော့ပါ microscope FTM အဲဒီနည်းပညာကိုတည်ထွင်ခဲ့တာ1983ခုနှစ်မှာဒေါက်တာဘေးနစ်တဲ့ရိုဟာ IBM company က Zurich ဆွစ်ဇာလန်ကယူပပီရာပညာရှင်နော်ဟာဒီခဏရတာဖြစ်ပြီးတော့သူတို့ Nobel Prize 1986ခုနှစ်မှာရရှိပါတယ်
ဒီပညာရှင်တွေတီထွင်ထားတဲ့ secretary ရဲ့ အလုတ်လုတ်ပုံနဲ့သုံးတဲ့နည်းပညာကိုကြည့်အောင်ပါ
ဒီ Microsoft ကဘလို့လုတ်လုတ်လဲဆိုတော့ဥပမာဆိုရင်ကျွန်တော်တို့မျက်စိမမြင်တဲ့ပုံကိုတော်လမ်းလျှောက်တဲ့အခါမှာဒုတ်ချောင်းလေးနဲ့ရှေ့မှာရှိတဲ့လမ်းကိုသူတို့ဆန်းပြီးတော့လျှောက်တာမြင်ဘူးပါလိမ့်မယ်ဒုတ်ချောင်းလေးနဲ့ဆန်းကြည့်တဲ့အခါကျတော့သူဂျိုင်းတွေကိုလည်းတိရဲ့ရှေ့မှာအသားစီးရှိအောင်လည်းသူတို့မှန်းဆလို့ရတယ်အဲ့ဒီမျက်မမြင်ရဲ့ဒုတ်ချောင်းစားကျွန်တော်တို့အရန်သေးတဲ့အချောင်းလေးတစ်ချောင်းကိုသုံးမယ်ကဘာမြည်ကြီးအစားကိုကျွန်တော်တတ်တူပြင်းဆမ်းမျက်နှာလေးအဲ့မျက်နှာပြင်ကိုအဲ့ဒီဒုတ်ချောင်းလေးနဲ့ဆမ်းကြည့်မယ်ဆိုလို့ရှိရင်အဲ့ဒီဒုတ်ချောင်းစားပေါ့နော်အက်လေးပေါ့အဲ့ဒီအက်လေးနဲ့ဆမ်းကြည့်မယ်ဆိုပါလို့အဲ့ရထိတ်ချားမှာကျွန်တော်တို့အဲတန်းကတလုံးမဲ့ရှိတဲ့ကကြောင်အရန်သေးတဲ့ဒီကြိုင်လေးတွေဂုံးလေးတွေဒါမဲ့အခုကြိုင်လေးတွေဂုံးလေးတွေအဲ့ဒီမျက်နှာပြင်မှာရှိတဲ့ဟာလေးတွေကစောက်ထားတာကအဲတန်းလေးနဲ့စောက်ထားတာပေါ့နော်ဘာလို့လဲဆိုတော့ဒီဟာအရန်ကိုနေတဲ့ဟာအဲ့တော့ကျွန်တော်တို့ဆမ်းပြီးတော့ကျွန်တော်တို့ကြည့်လို့ရပါတယ်အဲ့ဒီကြိုင်လေးတွေဂုံးလေးတွေကိုကွန်ပျူတာနဲ့ပြန်ပြီးတော့ကျွန်တော်တို့ပုံပြန်ဖော်တဲ့အခါမှာကျွန်တော်တို့ဒီ atomic landscape ကိုခေါ်တဲ့ atom ရဲ့မျက်နှာပြင်တတုလေးတွေရဲ့မျက်နှာပြင်ပေါ့အငယ်ဆုံးမျက်နှာပြင်ကိုကျွန်တော်တို့ပုံမှန်မြင်နိုင်ပါတယ်ကဲကျွန်တော်တို့ကမြင်တဲ့ technique ကိုရပြီဘလိုလုပ်ပြီးတော့ atom တွေကိုရွှေ့မယ်အခုနကပြောတဲ့အဲ့ဒုံးလေးနဲ့ပဲအက်လေးပေါ့နော်အဲ့ဒီအက်လေးနဲ့ပဲအဲ့ဒီ atom တွေကိုတလုံးချင်းစီကိုရွှေ့လို့ရပါတယ်အဲ့ဒီဟာကိုအခုကလိမ္မော်သီးတောင်ဇီးသီးလေးနဲ့နှစ်ကိုပုံဖော်သလိုအတံလေးတလုံးချင်းစီကိုကျွန်တော်တို့ရွှေ့ပြီးတော့ line လေးတစ် line ရေးလို့ရပါတယ်။တောင်းချိုးလိုက်ချိုးလိုက်မယ်ဆိုရင်ကျွန်တော်တို့နံပါတ်1ဒါမှမဟုတ် L လို့ပုံစံမျိုးအခရာလေးတလုံးကိုရေးနိုင်တယ်ဆိုတာကိုတွေ့ရမှာဖြစ်ပါတယ်
။ယူပဗေဒပါမခဒေါက်တာဆောင်းဝင်တာပါ။အခုလိုတိတ်သိငယ်တဲ့အမှုမျိုးဖုန်ကလေးတွေနဲ့စလုံးရေးတာလို့ချဲလဲကစားနိုင်အောင်ဘာကြောင့်လုပ်ရလဲဆိုတော့နောက်တစ်ပတ်မှာပြောပြပေးမှာပါဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲကျမ်းစာလိုက်ပါရှင်။နောက်တစ်ပတ်မှာပြန်ပြီးဆုံးပ
ါ။ဒေါက်ခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍပါရှင်ဒီစီစဉ်ကိုစနေမနက်ပိုင်းမှာထုတ်လည်နေပါတယ်။စနေညပိုင်းမှာတော့ဓာတ်ရိုက်လေလိုက်အစီအစဉ်ကိုတင်ဆက်မှာပါရွေးကောက်ပွဲတွေ့ဆုံဆွေးနွေးပွဲတွေနဲ့ပတ်သက်လို့သောရရှင်ကြီးရဲ့အမြင်သဘောထားတွေကိုဆွေးနွေးတင်ပြမှာမို့ပါဝင်ကြဖို့ဖိတ်ခေါ်ပါရစေရှင်ကျမတို့ VOA ရဲ့ဒီရုပ်မြင်သံကြားအစီအစဉ်တွေကတော့ဒီဓာတ်ရိုက်ထုတ်လွှင့်နေတဲ့မြန်မာစံတော်ချိန်ည9နာရီကနေ9နာရီခွဲအတွင်းမှာ VOA မြန်မာပိုင်းအင်တာနက်စာမျက်နှာမှာလည်းဒီထုတ်လွှင့်ချိန်နဲ့တပြေးညီကြည့်ရှုနိုင်ပါတယ်လိပ်စာကတော့burmese.voanews.com ဖြစ်ပါရဲ့ရှင်အခုတော့အချိန်ရသလောက်သတင်းတွေကိုမတ်တင်ကီထိုက်ကပြောပြမှာပ
ါတရုတ်နဲ့ဂျပန်တို့ကြားမှာဆွေးနွေးပွဲတွေတိုးပြီးချင်ပါဖို့နှစ်နိုင်ငံသဘောတူလိုက်ကြပါပြီဒီသဘောတူညီချက်ဟာဆိုရင်ကမ္ဘာဒုတိယနဲ့တတိယစီးပွားရေးအင်အားအကြီးဆုံးနိုင်ငံကြီးနှစ်ခုကြားကာလရှည်အေးခဲနေတဲ့ဆက်ဆံရေးကိုဖောက်ထွက်နိုင်မဲ့ဆောင်ရွက်ချက်လည်းဖြစ်ပါတယ်နှစ်ဖက်တို့အနေနဲ့နိုင်ငံရေးတန်တမာရေးနဲ့လုံခြုံရေးဆိုင်ရာဆွေးနွေးမှုတွေကိုတဖြည်းဖြည်းချင်းပြန်ဆပြီးရင့်ကျက်တဲ့နိုင်ငံရေးယုံကြည်မှုကိုတည်ဆောက်နိုင်ဖို့နှစ်ဖက်တို့သဘောတူခဲ့ကြတာလို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကတောက်ကြားနေမှာပြောပါရယ်ရုရှားတို့ထောက်ခံမှုပေးထားတဲ့ယူကရိန်းအရှေ့ပိုင်းဒေသကိုရုရှားတို့ဟာဒါဇင်နဲ့ချီတဲ့တင့်ကားတွေလက်နက်ကြီးတွေလက်နက်ခဲယံမီးကြောက်တွေနဲ့စစ်သားတွေပို့ဆောင်ခဲ့တယ်လို့ယူကရိန်းကပြောဆိုလိုက်ပါရယ်အနည်းဆုံးတင်ကား32ဆင်း၄ချောင်းရံကာကွယ်ရေးစနစ်သုံးအမြောက်16လဲလက်နက်ခဲယံမီးကြောက်တွေအပြည့်တင်ဆောင်ထားတဲ့ကုန်တင်ကားစီးရီ30နဲ့ရုရှားကတိုက်ခိုက်ရေးသမားတွေကိုနှဲဆက်ဖြတ်ကျော်ပြီးယူကရိန်းခွဲထွက်ရေးသမားတွေထိန်းချုပ်ရာယူကရိန်းပိုင်နက်အတွင်းကိုဝင်ရောက်ခဲ့တယ်လို့ယူကရိန်းအမျိုးသားလုံခြုံရေးနဲ့ကာကွယ်ရေးကောင်စီရဲ့ပြောခွင့်ရအန်ဒရီလာရှန်ကိုကတောက်ကြနေဒီကနေ့မှပြောဆိုပါရယ်ဒါ့အပြင်ပြီးခဲ့တဲ့24နှစ်အတွင်းတိုက်ခိုက်မှုမှာလဲယူကရိန်းစစ်သား5ဦးသေဆုံးခဲ့ပြီးတရားစင်ကျော်ဒဏ်ရာရခဲ့တယ်လို့မစ္စတာလာရှန်ကိုကပြောပါတယ်သူ့ရဲ့ပြောဆိုချက်အပေါ်မှာလွတ်လပ်တဲ့အတည်ပြုချက်ကတော့မရှိသေးပါဘူးရုရှားတို့ဟာယူကရိန်းအရှေ့ပိုင်းဒွန်းညက်နဲ့လူခံမျိုးကခွဲထက်ရေနေမြေတွေကိုလက်နက်တွေနဲ့တပ်သားတွေထောက်ပံ့နေဆိုပြီးတော့ယူကရိန်းနဲ့အနောက်အစုတို့ကအချိန်ချင်းဆွတ်ဆွဲပြောဆိုနေတာပါလူပေါင်း4000လို့တေဆုံးခဲ့ရပြီဖြစ်တဲ့အေဘယ်လဂရဲကစခဲ့တဲ့ယူကရိန်းနိုင်ငံမငြိမ်မသက်မှုမှာဓာတ်ရိုက်ပတ်သက်မှုမရှိဘူးဆိုပြီးတော့ရုရှားတို့ဘက်ကညှင်းဆိုထားပါတယ်ရှင်အမေရိကန်သမ္မတဘရက်အိုဘားမားဟာဒီကနေ့လွှတ်တော်ခေါင်းဆောင်လေးနဲ့ဆွေးနွေးတာမှာဥပဒေပြုရေးအခွင့်အာဏာနဲ့ IS Islamic အစွန်းရောက်တွေကိုတိထက်တိုးပြီးတော့ခြေမှုန်းဖို့အတွက်ဒေါ်လာတန်းထောင်ပေါင်းများစွာတောင်းခံလိမ့်မယ်လို့ခန့်မှန်းရပါတယ်ရှင်
။သတင်းကြီးချုပ်ကိုပြောပြသွားတဲ့မတ်တင်ဂီထိုင်ကျေးဇူးပါပဲရှင်။ဒီညအစီအစဉ်ထုတ်လွှင့်ရေးမှုကတော့နန်းလောင်ပါ။ Engineer ကတော့ Glenn Focalio ဖြစ်ပါတယ်။ VOE မြန်မာပိုင်းရဲ့ညဘက်အစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ line 2m 24 25 32တို့ကနေထုတ်လွှင့်နေကြတာပါရှင်။ ကျွန်မတို့ VOE အစီအစဉ်လေးကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးထူးတင်ပါတယ်ကျွန်မအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.